Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါစေ။ Washington Radio View American တန်ကနေ2020 December 14 ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းနိုမီတာ24.50လိုင်းနိုမီတာ190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကအရေးပေါ်အတွက်အသုံးပြုခွင့်အတည်ပြုပေးလိုက်တဲ့ Pfizer ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးတွေကိုတနင်္လာနေ့မှာစထိုးပေးနိုင်တော့မှာဖြစ်ပါတယ်။ Pfizer ကုမ္ပဏီရဲ့ဆက်ယုံတည်ရှိရာ Michigan ပြည်နယ် Kalamazoo မြို့ကနေအစမတန်အေးအောင်စီမံထားတဲ့ပုံတွေနဲ့ American နိုင်ငံတဝန်းကကာကွယ်ဆေးဖြန့်ဖြူးတဲ့နေရာတွေကိုတနင်္လာနေ့မှာစတင်ပို့ဆောင်နေပြီဖြစ်ပါတယ်။ကုမ္ပဏီထုတ်ဒီကာကွယ်ဆေးဘူပေါင်း 18,400 ကျော်တင်ဆောင်လာတဲ့ truck ကတွေဆက်ယုံကနေထွက်ခွာသွားပြီဖြစ်ပြီးတနင်္လာနေ့လောက်ဆိုဆေးတွေကိုစထိုးပေးနိုင်တော့မှာဖြစ်ကြောင်း FDA အကြီးအကဲ Stephen Hahn က CNN သတင်းဌာနကိုပြောပါတယ်။ American နိုင်ငံတွင်ဒီရောဂါကူးစက်မှုတိုးလာနေချိန်မှာရလာတဲ့ဒီကာဝယ်ဆေးကိုပရမတ်တုတ်ဖြစ်တဲ့ကျန်းမာရေးဝန်ထမ်းတွေတက်ကြီးဆောင်ရှောက်ရေးဌာနတွေကအသက်အရွယ်ကြီးရွယ်သူတွေကိုဦးစားပေးပြီးဆေးလုံးပေါင်း 1.9 လောက်ကိုထိုးနှံပေးမှာဖြစ်ပါတယ်။ဒီကာဝယ်ဆေးကိုနှစ်ကြိမ်ထိုးပေးဖို့အတွက်လိုအပ်တာဖြစ်ပြီးပထမကြိမ်ထိုးတဲ့ဆေးကိုအမေရိကန်နိုင်ငံသားသန်း20လောက်ကိုဒီဇင်ဘာလကုန်လောက်မှာထိုးပေးနိုင်မှာဖြစ်ကြောင်း FDA အကြီးအကဲဟန်ကပြောပါတယ်။အစိုးရရဲ့ကာဝယ်ဆေးထုတ်လုပ်မှုဆိုင်ရာအကြံပေးဖွဲ့အကြီးအကဲကတော့မတ်လကုန်လောက်ဆိုအမေရိကန်နိုင်ငံသားသန်း100လောက်ကာဝယ်ဆေးထိုးပြီးသားဖြစ်နိုင်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ3ရက်ရွေးကောက်ပွဲကနေအမေရိကန်နိုင်ငံရဲ့46ဆင့်မြောက်သမ္မတအဖြစ်နဲ့ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကိုရွေးချယ်တင်မြှောက်ကြောင်း Electoral College ကိုပြည်နယ်ကိုစားပြုသမ္မတရွေးချယ်ရေးအဖွဲ့ကတည်ဝင်ချိန်ညာဖို့တည့်ပဲလိုတော့တဲ့တင်းငွေနေသည့်သမ္မတဒေါ်နယ်ထရမ့်ဟာဒုတိယတက်တန်းပြန်ပြီးအရွေးခံရဖို့အတွက်ညှိနှိုင်းနေဆဲဖြစ်ပါတယ်။ရွေးကောက်ပွဲမှာနည်းမတမာမှုတွေရှိခဲ့တယ်ဆိုတဲ့သမ္မတထရမ့်တင်ပြချက်တွေကိုဒါဇင်နဲ့ချီတဲ့တရားရုံးတွေကမဟုတ်မှန်ကြောင်းဆုံးဖြတ်ခဲ့ကြပေမဲ့တင်းငွေနေ Fox သတင်းဌာနရဲ့မေးမြန်းခန်းမှာသမ္မတကဒီကိစ္စဟာမပြီးဆုံးသေးတယ်လို့သူတို့ဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်း Pennsylvania, Michigan နဲ့ Georgia ပြည်နယ်တွေမှာမဲအများပြားနဲ့နိုင်ခဲ့ပေမဲ့မဲခိုးခံရတယ်လို့ပြောကြားခဲ့တာပါ။ဒါပေမဲ့လည်းအထက်လက်တော်မှဖြစ်တဲ့နှစ်ပေါင်း36နှစ်နဲ့ဒုသမရအဖြစ်၈နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူ Joe Biden ကိုရွေးချယ်ကြောင်း Electoral College ကတနင်္လာနေ့မှာတည်ဝင်ကြေညာဖို့ရှိပါတယ်။ဒီအဖွဲ့က Joe Biden ကိုကိုယ်စားလှယ်မဲ306မဲနဲ့မဲပေါင်း232မဲရတဲ့သမ္မတထရမ့်ကိုအနိုင်ရကြောင်းကြေညာမယ်လို့မျှော်လင့်ရပါတယ်။ဒါဟာ2016တုန်းကဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်ကိုသမ္မတထရမ့်အနိုင်ရခဲ့တဲ့မဲအရေးအတွက်နဲ့တူပါတယ်။ကမ္ဘာကြီးကကိုဗစ် -19 ဒဏ်ခံခဲ့ရတာဟာခြေခွဲပွဲဖြစ်တယ်လို့ကမ္ဘာကြီးကိုအသက်တပန်ပြန်လည်ပြုပြင်ပြောင်းလဲနိုင်မယ်မမျှော်လင့်တဲ့အခွင့်အလမ်းပြက်ကိုလည်းရခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားခဲ့ပါတယ
်။ While the pandemic has led to a decline in economic activity,any effect on emissions
is only coronavirus ကရောဂါဖြစ်ပွားမှုကြောင့်စီးပွားရေးလုပ်ငန်းကျဆင်းနေချိန်မှာဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုပေါ်တက်ရောက်မှုကယာယီပဲဖြစ်တယ်လို့တိတိသားသားထူးခြားမှုမရှိခဲ့ပေမဲ့ကမ္ဘာကြီးပြန်ပြီးပြုတ်ပြန်ပြောင်းလဲဖို့မမျှော်လင့်တဲ့အခွင့်အလမ်းကိုပေးခဲ့ပါတယ်လို့ပြောပါတယ်။ COVID အတွက်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုတွေမှာပတ်ဝန်းကျင်စိမ့်လန်းတန့်ရှင်းတဲ့အပြောင်းအလဲမျိုးကိုလုပ်နိုင်တဲ့အခွင့်အလမ်းရခဲ့တယ်လို့ပြောကြားခဲ့တာပါ။ကယ်ရောဂါဒဏ်ခံရတာအတွက်ပြန်လည်ထူထောင်ရေးလုပ်တာနဲ့ရာသီဥတုဆိုင်ရာအရေးယူဆောင်ရွက်မှုဟာဒင်းကားတပြရဲ့ခေါင်းနဲ့ပန်းလို့သဘောထားရမှာဖြစ်ကြောင်းလည်းအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံ EU ဥရောပသမ္မဂကနေခွဲထွက်ပြီးနောက်ပိုင်းနှစ်ဖက်ကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေအတွက်ဗြိတိန်နဲ့ EU တို့နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့ကိုသတ်မှတ်ထားပေမဲ့ဒါကိုဖျက်သိမ်းကြောင်းနဲ့ဆက်လက်ဆွေးနွေးညှိနှိုင်းသွားမှာဖြစ်ကြောင်းနှစ်ဖက်စလုံးကပြောကြားကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်နဲ့ဥရောပကော်မရှင်အကြီးအကဲအာဆီလာဗွန်ဒါလီယန်တို့က2021ခုနှစ်မှာစတင်တဲ့နှစ်ဖက်ကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေကိုတနင်္လာနေ့မှာအပြီးဆုံးဖြတ်ဖို့အတွက်သတ်မှတ်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့တနှစ်လောက်ကြာအောင်ဆွေးနွေးခဲ့တဲ့ဒီညှိနှိုင်းမှုတွေမှာအခုထိသဘောတူညီချက်မရဘဲသတ်မှတ်ရက်တွေကိုသာထပ်တလဲလဲပြန်ပြီးပြောင်းခဲ့ရတာကြောင့်အခုရက်ပိုင်းပဲလိုတော့တဲ့အချိန်မှာဆက်ပြီးဆွေးနွေးဖို့လိုအပ်မှာဖြစ်ကြောင်းနှစ်ဖက်စလုံးကသဘောတူခဲ့တယ်လို့ဗွန်ဒါလီယန်ကပြောပါတယ်။ရှင်နေမှုတွေကို EU ဌာနချုပ်ရှိရာ Brussels မှာဆက်လက်ပြုလုပ်မှာဖြစ်ပါတယ
်။ UAE American န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ကျွန်တော်ရဲ့မတော်ပါမြန်မာနိုင်ငံမှာနေပြည်တော်အပါအဝင်တိုင်းနယ်ပြည်နယ်တွေမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုမြင့်တက်ခဲ့တဲ့အတွက်ဒီဇင်ဘာလ15ရက်နေ့အထိရပ်ဆိုင်းထားခဲ့တဲ့ပြည်တွင်းလေကြောင်းခရီးစဉ်တွေဒီလာတဲ့ပြန်လည်စတင်တော့မှာဖြစ်ပါတယ်ပြည်တွင်းပုံမှန်လေကြောင်းခရီးစဉ်တွေကိုဒီဇင်ဘာလ16ရက်နေ့ကစပြီးဆန်လုံထုံးလုံနည်းများ SOP နဲ့အညီစတင်ဆောင်ရွက်သွားမယ်လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကဒီဇင်ဘာလ12ရက်နေ့ကပြည်တွင်းလေကြောင်းလိုင်းတွေကိုပေးပို့တဲ့စာမှပါရှိပါတယ်ခီးဒယ်ရီလေကြောင်းလိုင်းဝန်ထမ်းတွေနဲ့လေဆိပ်ဝန်ထမ်းတွေလိုက်နိုင်ရမယ့်စံသတ်မှတ်ချက်တွေကိုကျမကြီးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်မယ်လို့လည်းကြေညာထားပါတယ်။ဒီဇင်ဘာလ23ရက်နေ့ရက်စွဲနဲ့ COVID-19 ဆိုင်ရာမြို့သားအဆင့်ဘိုးကော်မတီကထုတ်ပြန်တဲ့ကြေညာချက်မှာတော့ COVID-19 ရောဂါပြန့်နှံ့မှုတားဆီးရေးအတွက်ဒီဇင်ဘာလ15ရက်နေ့အထိထုတ်ပြန်ထားတဲ့ပြည်သူတို့ပန်ကြားချက်အမိန့်တွေကိုဒီဇင်ဘာလ31ရက်နေ့အထိတိုးမြှင့်သတ်မှတ်တယ်လို့ပါရှိပါရယ်ဒီထဲဖြည့်လျှော့တိုးမြှင့်ဖို့လိုအပ်တဲ့ကိစ္စတွေမပါဘူးလို့လည်းကြေညာထားပါရယ်ကျွန်မရဲ့ဝန်ကြီးဌာနကတော့မြန်မာနိုင်ငံမှာမနေ့ကလည်းလူတစ်ထောင်ကျော် COVID-19 ထပ်မံကူးစက်ခံရတယ်လို့အတည်ပြုထုတ်ပြန်ထားပါရယ်စုစုပေါင်း 1,129 ယောက်ထပ်တိုးလို့အခုအခါကူးစက်သူပေါင်း 38,342 ယောက်ရှိပြီဖြစ်ပါရယ်သေဆုံးသူ23ယောက်တိုးတဲ့အတွက်လည်းသေဆုံးသူစုစုပေါင်း 1,268 ယောက်ရှိပါရယ်တရုတ်တို့မဲကောင်မြစ်ပေါ်မှာတိဆောက်ထားတဲ့ဆယ်ရီရဲ့ရေမျက်နှာပြင်ကိုဂျူရီကနေလေးလာဆောင်ကြည့်မဲ့စီမံကိန်းတရက်ကိုတိရစ္ဆာန်တွေကစတင်လိုက်ပြီးဖြစ်ပါတယ်။အဲဒီစီမံကိန်းကိုအမေရိကန်တို့ကရမုံငွေပံ့ပိုးပေးထားတာကြောင့်အရှိတောင်အရှာဒေသတွေအင်အားကြီးနိုင်ငံရဲ့ပြည်ဆိုင်မှုအရှိန်ကိုပိုတိုးသွားစေခဲ့ပါတယ်။မိုင်ပေါင်း 2,900 ရှိလျားပြီးမြစ်အောက်ပိုင်းတောင်ဘက်မှာမြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုဖျက်ချော်စီစဉ်တဲ့လန်ချန်လို့တရုတ်တို့ခေါ်တဲ့မဲကောင်မြစ်ကအင်အားကြီးနိုင်ငံအကြားအဓိကပြိုင်ဆိုင်ရာကိစ္စတစ်ခုဖြစ်လာခဲ့ပါတယ်။တရုတ်ဆယ်တွေကရေတွေကိုထိမ့်ချုပ်ထားတာကြောင့်မြစ်ကြေးပိုင်းနိုင်ငံတွေကလူသန်း60ကျော်ရဲ့ငါးဖမ်းလုပ်ငန်းနဲ့စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နေတယ်လို့အမေရိကန်တို့ရဲ့သုတေသနတွေးရှိချက်တွေကိုတရုတ်တို့ကလက်မခံဘဲညှင်းဆို့ထားပါတယ်။ဆယ်တွေရဲ့ရေမျက်နှာပြင်ကိုတိုက်တာပြီးထုတ်ပြန်ပေးမဲ့ဒီမဲကောင်ဆယ်စောင့်ကြည့်ရေးစီမံကိန်းကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတစ်စိတ်တစ်ပိုင်းရမုံငွေထောက်ပံ့ပေးတာဖြစ်ပါတယ်။ဒီစီမံကိန်းအရဂျူရီကနေရရှိတဲ့သတင်းချက်လက်တွေနဲ့တရုတ်ဆယ်တွေနဲ့တခြားနိုင်ငံတွေကဆယ်တွေရဲ့ရေမျက်နှာပြင်ကိုစောင့်ကြည့်တိုက်တာသွားမှာဖြစ်ပါတယ်။သတင်းချက်လက်တွေကိုအားလုံးသိဖို့ထုတ်ပြန်ပေးမှာဖြစ်ပါတယ်။ဒါအပြင်ဆယ်တွေကြောင့်ဗဲဒေတာတွေမှာတဘာဝအတိုင်းပြည့်ရဲ့စီစဉ်မှုထိခိုက်တယ်လဲဆိုတာကိုလည်းလိလာသိရှိနိုင်မှာဖြစ်ပါတယ်ခင်ဗျ။တရေရေးသားချက်တွေကြောင့်တရုတ်နိုင်ငံမှာဖန်စီခံနေရတဲ့သတင်းသမားတွေအားလုံးကိုပြန်လွှတ်ပေးဖို့ EU ဥရောပသမဂ္ဂကတရုတ်နိုင်ငံကိုတိုက်တွန်းလိုက်ပါတယ်။ Bloomberg News သတင်းဌာနကဝန်ထမ်းတယောက်ဖြစ်တဲ့တရုတ်နိုင်ငံသူ Hazel Fan ဖန်စီခံရပြီးမှ EU ကအခုလိုတိုက်တွန်းလိုက်တာပါ။ Hazel Fan ကိုအရက်ဝတ်နဲ့တရုတ်လုံခြုံရေးအရာရှိတွေကပြီးခဲ့တဲ့တနင်္လာနေ့ကခေါ်ဆောင်သွားတာလို့ Bloomberg သတင်းဌာနကပြောပါတယ်။ဒီအဆိုအရကတော့အမျိုးသားလုံခြုံရေးကိုအန္တရာယ်ပြုနေတာကြောင့်သူကိုထိသိမ်းရတာလို့ပြောပါတယ်။သတိရေးသားတာနဲ့ဆက်နွယ်ပြီးဖန်ဆီးခံရသူအလုံးချက်ချင်းပြန်လွတ်ပေးတဲ့ကြောင်းသတိတွေရေးသားတာကြောင်းဒီနှစ်တည်းတရုတ်သတင်းသမားတွေနဲ့နိုင်ငံသားတွေမတွေ့တော့ပဲပျောက်ကွယ်သွားတာထိသိမ်းခံရတာနဲ့နှောက်ယှက်ခံရတာတွေရှိကြောင်းလည်း EU ဖွဲ့ပြောခွင့်ရရဲ့စနေနေ့ကထုတ်ပြန်ကြမှာပါရှိပါတယ်။ထိသိမ်းခံရတဲ့ fan ကိုလိုအပ်ရင်ကြမ်းမရေးဆောင်ရှောင်မှုပေးဖို့သူကိုယ်ပိုင်ရှင်းလင်းခံနိုင်ဖို့နဲ့မိသားစုနဲ့ဆက်သွယ်နိုင်ဖို့တရုတ်အာရဗိုင်းတွေကခုပြမယ်လို့မျှော်လင့်ကြောင်းလဲ EU ရဲ့ကြေညာချက်မှာပါရှိပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဖန်ရဲ့အမှုကိုစစ်ဆေးနေတယ်လို့ပြောပါရတယ်။တရုတ်နယ်ပေါ်ကဩစတြေးလျသတင်းတောက်ချန်လီအဖမ်းခံရပြီးလက်အတော်ကြာမှာဖန်အခုလိုအဖမ်းခံရတာဖြစ်ပါတယ်။တရုတ်နိုင်ငံပိုင် CGTN ရုပ်သံမှသတင်းကြေညာသူဖြစ်တဲ့ချန်လိုင်းဟာဖမ်းဆီးခံရပြီးတဲ့ကအခုချိန်ထိပျောက်ကွယ်နေဆဲဖြစ်ပါရခင်ဗျ။အိန္ဒိယဆူရကမတားပြီကထုတ်ပြန်ခဲ့တဲ့စိုက်ပျိုးရေးဥပဒေသုံးခုကိုလက်မခံဘဲဆန္ဒပြနေတဲ့အိန္ဒိယလယ်သမားတွေကနယူးဒယ်လီမြို့အနားဆန္ဒပြပွဲတွေကိုဆက်လက်တိုးမြှင့်လှုပ်ဆောင်နေပါတယ
်။ကစန်နတူကူရာယေဘရန်ဒေကေဂျပ်တာကင်းမဲဘာချီ
ဒီစိုက်ပျိုးရေးဥပဒေတွေကိုမဖြတ်သိမ်းမခြင်းစိတ်သက်ညှိနှိုင်းမှုတွေမပြီးမခြင်းလယ်သမားတွေဒီနေရာကမထွက်ခွာဖို့အားလုံးဆုံးဖြတ်ထားတယ်လို့အိန္ဒိယတောင်သူလယ်သမားသမဂ္ဂပြောခွင့်ရရာကက်ရှ်တီကိုက်ကနယူးဒယ်လီမြို့အနားတနင်္ဂနွေနေ့ကဆန္ဒပြပွဲမှာပြောသွားတာဖြစ်ပါတယ်။ လက်သမားတွေလက်မခံမဲ့ဆန္ဒပြနေတဲ့ဒီဥပဒေတွေအရပုဂ္ဂလိကကုမ္ပဏီတွေအနေနဲ့စိုက်ပျိုးရေးထွက်ကုန်တွေကိုလက်သမားတွေစီကနေတိုက်ရိုက်ဝယ်ယူနိုင်မှာဖြစ်ပါတယ်။ဒီနိုင်တွေဝယ်ယူမှုပုံစံနဲ့ဈေးနှုန်းသတ်မှတ်မှုပုံစံတွေကိုလည်းအကြီးအကျယ်ပြောင်းလဲထားပါတယ်။ဒေသခံအာဏာပိုင်တွေကတော့ဆန္ဒပြလက်သမားတွေညူဒီလီမြို့ထဲအလုံးရင်းနဲ့မဝင်နိုင်အောင်ရဲတပ်ဖွဲ့ဝင်တွေနဲ့အကာအရံတွေကိုတိုးပြီးလုံခြုံရေးတွေတိုးပြီးချထားနေပါတယ်။ဆန္ဒပြနေတဲ့လက်သမားတွေကိုအိန္ဒိယအတိုက်ခံပါတီတွေနဲ့ဝိုင်းစီပေါ်ရေးပညာရှင်တို့ကထောက်ခံမှုပေးထားပါတယ်ခင်ဗျာ။ဒီလိုနေမနေခင်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကြီးညာခဲ့တာပါအခုဆက်လက်ပြီးသတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာအမေရိကန်နိုင်ငံသားတွေကိုတင်းနှင်းလာဒီကနေ့ကစလို့ကိုဗစ်ကာကွယ်ဆေးထိုးပေးတော့မှာဖြစ်ပါတယ်မီရှိဂန်ပြည်နယ်ကလာမာဇူးမြို့ဖိုင်ဇာစက်ရုံကနေဖိုင်ဇာဗိုင်ယွန်တက်ကိုဗစ်ကာကွယ်ဆေးတွေကိုတင်းနှင်းတွင်နေမှာပဲစတင်တည်ယူပို့ဆောင်နေပြီးတင်းနှင်းလာနေ့ကစလို့ကာကွယ်ဆေးတွေရကြတော့မှာဖြစ်ပါတယ်ဒီကာကွယ်ဆေးထိုးမဲ့အစီအစဉ်ပထမအထုပ်တည်းမှာပါဝင်တဲ့ Maryland ပြည်နယ် Frederick Memorial ဆေးရုံမှာတာဝန်ကျတဲ့ကုသရောဂါအထူးကုဆရာဝန်ဒေါက်တာခိုင်စင်စန်းကအခုလိုရှင်းပြပါဗျ
။ကျမကပထမအထုပ်တည်းမှာပါရပါလို့ကျမဆိုရင်ကုသရောဂါအထူးကုဖြစ်တဲ့အခါကျတော့ COVID patient တွေကိုနှိမ့်တိုင်းလို့ကြည့်ရတယ်။အဲ့တော့ပထမအထုပ်တည်းမှာပါရပါလို့အခုဒီ Pfizer ထွက်တဲ့ COVID-19 vaccine ကတော့နှစ်ခါထိုးရမှာပေါ့လေ2 dose ပထမတစ်ခါထိုးမယ်နောက်တစ်ခါတော့3ပတ်အကြာမှာထိုးရမယ်ပေါ့လေအခုဒီဟာပေါ့နော် vaccine အသစ်ဖြစ်တာလည်းတကြောင်ဆိုတော့နည်းနည်းစိတ်ထဲမှာတော့ဗိုင်းရိုးကြိုးပြီးတော့မျှော်လင့်ထားရမယ်ဆိုတော့တွေးမိတာပေါ့လေအဓိကတော့သူတို့ရဲ့ research ထုတ်ထားတဲ့ရလဒ်တွေပေါ့အဲ့ဟာတွေကိုပြန်ကြည့်လိုက်တဲ့အခါမှာတော်တော်လေးကိုသူက safe ဖြစ်ပါတယ်။ရန်စိုးဝါဝါ site track တွေလည်းမရှိဘူးဆိုတော့စိတ်ကတော့ရမ်းမပူပါဘူး
။ကာကွယ်ဆေးဖြန့်ဝေပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့ကာကွယ်ဆေးတီထွင်ထုတ်လုပ်ဖြန့်ဖြူးမှုအစီအစဉ်ဦးဆောင်သူကြီးရက်ဗိုလ်ချုပ်ကြီး Gus Parna ကစနေနေ့သတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ်
။ We expect 145 sites across all the states.
အမေရိကန်နိုင်ငံတလောကနေရာ145ခုကိုတနင်္လာနေ့ကိုဗစ်ကာကွယ်ဆေးတွေရောက်ရှိလာမှာပါ။အင်္ဂါနေ့ကျရင်လည်းနောက်ထပ်425နေရာကိုရောက်မှာပါ။နောက်ဆုံး66နေရာကိုတော့ဗုဒ္ဓနေ့ရောက်ရှိပြီးရင် Pfizer BioNTech ကာကွယ်ဆေးကနဦးဖြန့်ဖြူးမှုရန်နာပါမယ်လို့ပြောသွားတာပါ။အမေရိကန်ပြည်သူတွေအားလုံးကိုဗစ်ကာကွယ်ဆေးရလိမ့်မယ်လို့အပြည့်အဝသူယုံကြည်ကြောင်းဗိုလ်ချုပ်ကြီး Gus Parna ကသတင်းတောက်တွေကိုပြောပါတယ်။ပထမအထုပ်အနေနဲ့အမေရိကန်သုံးသန်းနီးပါးကိုဆေးထိုးပေးမှာဖြစ်ပါတယ်။ကာကွယ်ဆေးထိုးရမယ့်သူတွေထဲမှာဆရာဝန်သူနာပြုနဲ့ကျန်းမာရေးဝန်ထမ်းတွေအပြင်တက်ကြီးဆောက်ရှောက်ရေးဂေဟာကလူတွေကိုဦးစားပေးထိုးပေးဖို့အစိုးရကျန်းမာရေးဌာနကအကြံပေးထားပေမဲ့ဘယ်သူတွေကိုအရင်ထိုးပေးရမလဲဆိုတာကတော့သက်ဆိုင်ရာပြည်နယ်တွေကဆုံးဖြတ်မှာဖြစ်ပါတယ်။ဆေးဝါးအတွေ့အကြုံတတ်မှတ်တဲ့သူတွေကတော့ဒီကာကွယ်ဆေးမထိုးသင့်သေးဘူးလို့ FDA ကအမေရိကန်အစားအသောက်ဆေးဝါးကုကဲမှုဌာနကအကြံပေးထားပါတယ်။Pfizer BioNTech ကာကွယ်ဆေးကိုအမေရိကန်နိုင်ငံမှာအသုံးပြုဖို့တောက်ကြနေတုန်းကခွင့်ပြုလိုက်တဲ့အတွက်အမေရိကန်ဟာကမ္ဘာမှာ Pfizer COVID ကာကွယ်ဆေးသုံးတဲ့6ခုမြောက်နိုင်ငံဖြစ်လာပါတယ်ခင်ဗျာ
။သောရရှင်များရှင်ကျမသိန်းကြီးထိုက်ပါ။မြန်မာနိုင်ငံမှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုပမာဏတန်ချိန်တန်150လောက်လျှော့ချဖို့ရည်မှန်းကြောင်း Climate Invention Summit ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာဂရိကဝတ်ပြုကြတဲ့ထိပ်သီးညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဂရိပြုလိုက်ပါတယ
် Despite a low level of industrialization
မြန်မာနိုင်ငံမှာဆက်မှုလုပ်ငန်းနည်းပေမဲ့ရာသီဥတုပြောင်းလဲမှုရဲ့သက်ရောက်မှုတွေကိုခုခံနိုင်စွမ်းရှိဆုံးနိုင်ငံတစ်ခုဖြစ်ပါတယ်လို့ပြောဆိုပြီးဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့ရာသီဥတုပြောင်းလဲမှုအရေးတုံ့ပြန်ဆောင်ရွက်မဲ့မြန်မာဂရိကဝတ်တွေကိုကြီးညာခဲ့တာပါကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအလို့အဖွဲ့ UNFCCC ထံကိုမြန်မာနိုင်ငံရဲ့ရာသီဥတုပြောင်းလဲမှုအရေးကင်တွယ်ဆောင်ရွက်မယ်အစီအစဉ်ကိုဒီနှစ်ကုန်ပိုင်းမှာတင်သွင်းပါမယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒီအမျိုးသားအဆင့်မှာဘာတွေဆောင်ရွက်သွားဖို့ရှိပါသလဲ
။ The NDC will reflect Myanmar's aspiration to reduce over 243 million tons of CO2 by increasing
ရန်ပြည်ရွှေ့ရင်အသုံးပြုမှုကို39ရာခိုင်နှုန်းတိုးမြင့်မယ်။နောက်တစ်တော့ကန္တာကနေဖလုံးအိမ်ဓာတ်ငွေထုတ်လွှတ်မှုကို25ရာခိုင်နှုန်းလျှော့ချမှုတွေနဲ့နိုင်ငံရဲ့ကာဗွန်တိုင်အောက်ဆိုက်တန်းချေ243တန်းကျော်လျှော့ချမယ်ရည်မှန်းချက်အမျိုးသားအဆင့်စီမံကိန်းမှာပါဝင်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ပြောသွားတာပါ။ကီရင်ပြည်ပဖက်ဆက်ဆိုလာစွမ်းအင်ထုတ်လွှတ်ရေးကိုမြန်မာနိုင်ငံတွင်ပထမဆုံးအကောင့်ထည့်ဖော်ခဲ့တဲ့မကွေးတိုင်းရဲ့ဆိုလာစွမ်းအင်အတွေ့အကြုံကိုမကွေးတိုင်းသဘာဝပတ်ဝန်းကျင်တည်ရန်စာတနဲ့စွမ်းအင်ဝင်ကြီးဦးမြင့်စောကိုပြီးခဲ့တဲ့လပိုင်းတွေအတွင်းက VOA ကမေးမြန်းထားပါတယ
်ဆိုလာနဲ့လုပ်တဲ့unit cost ကဈေးလဲပိုကြီးပါတယ်เนาะဒီ unit ကို300လို့350လို့တချို့ဆိုအရင်ကြီးကလာဟိုချော့လို့ရင်အဒီယူနစ်ကို900လောက်ဖြေပေးရတဲ့အနေအထားတွေဖြစ်သလိုသူကအချိန်ပြည့်အသုံးလို့လုံလောက်မှုသိမ့်မရှိဘူးဒါပေမဲ့လုံလောက်တယ်ဆိုရင်လည်းဈေးကပိုကြီးတယ
်အစိုးရဘက်ကတော့ရာသီဥတုပြောင်းလဲမှုအရေးတုံ့ပြန်ကင်တွယ်မဲ့အစီအစဉ်တွေထဲမှာစွန့်အင်လေလွင့်မှုနေသွားအောင်လူနေအိမ်တွေဆက်မှုလုပ်ငန်းတွေနဲ့တခြားကဏ္ဍအတွေမှာပါဆောင်ရွက်ဖို့နောက်ဧကတသန်းခွဲနီးပါတတော်ကျွိုင်းတွေကိုထိမ့်သိမ့်ဆောက်ရှောက်ပြီးအများပိုင်းနဲ့ပုဂ္ဂလိကပိုင်းမြေဧက6သိန်းကျော်မှာတစ်ပင်တွေပြန်ဆိုင်မဲ့အကြောင်းလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကမ္ဘာခေါင်းဆောင်တွေအွန်လိုင်းကနေပါဝင်ဆွေးနွေးကြတဲ့ Climate Invention Summit မှာကတိပြုပြောဆိုသွားကြောင်းပါရှင်
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးဆွေးနွေးကန်အစီအစဉ်ကိုနှာစင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကမ္ဘာတစ်လောလူပေါင်းတသန်းခွဲကျော်သေဆုံးရပြီဖြစ်တဲ့ COVID-19 ရောဂါအတွက် American ဆေးကုမ္ပဏီတွေရဲ့အလားလာကောင်းတဲ့ကာကွယ်ဆေးတွေစိတ်ချမှုအတိုင်းတန်နဲ့ပတ်သက်ပြီးအမှုစီဝါဗေဒပညာရှင်မခင်စာဝင်းကေကိုနေနဲ့ပြန်ပြပေးပါမယ်။မင်္ဂလာပါမခင်စာဝင်းကေ
။မင်္ဂလာရှင်ဒီက
COVID-19 အတွက်ကာကွယ်ဆေးပေါ်နေပါပြီ။ဟိုလူတွေကိုလည်းဆန်းပြီးတော့ထိုးပြီးဖို့အစိုးရတွေကလုပ်နေကြပါပြီ။ဆရာဒီ COVID-19 ကဝက်ဆင်းနဲ့ပတ်သက်ပြီးတော့အမှုစီဝါဗေဒပညာရှင်တွေဒီလေ့လာနေတာပေါ့နော်စိတ်ချမှုရှိမရှိနော်အတိုင်းတာဘယ်လောက်ရှိတယ်ဆိုတာသိချင်ပါတယ
်ဟုတ်ကဲ့ပါအခုဒီစိတ်ချရတယ်ဆိုတဲ့ဟာကတော့အခု America ရဲ့ FDAC မှာသူတို့ခွင့်ပြုမိန့်တောင်းထားတာ Moderna ကုမ္ပဏီနဲ့ Pfizer ကုမ္ပဏီနဲ့နှစ်ခုကနေပြီးခွင့်ပြုမိန့်တောင်းထားတာရှိတယ်ဒီဒီဇင်မှာတဲမှာအချိန်တွေဘယ်လိုလဲဆိုတာသိရမယ်ပေါ့နော်ဒါပေမဲ့သူတို့စီကပွင့်လင်းမြင်သာမှုရှိစွာနဲ့သူတို့ဖွင့်ပြထားတဲ့ဟာမှာအဲ့တော့ data မှာဆိုလို့ရှိရင်ခုက95ရာခိုင်နှုန်း efficacy စိတ်အနေနဲ့ပြရတယ်ဆိုတော့စိတ်အနေနဲ့ပြရဆိုတော့ယောဂကုသမှုမခံဘူးပေါ့နော်နောက်တစ်ခုကနောက်ကုန်နေတဲ့ခုကတော့94.1ရာခိုင်နှုန်းကာကွယ်မှုပေးနိုင်တယ်ဆိုတော့ဒါကကာကွယ်ဆေး standard အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီရခဲ့တဲ့ကာကွယ်ဆေးတွေရှင်းကြည့်မယ်ဆိုလို့ရှင်ဒီကာကွယ်ဆေးတွေရဲ့အနိုင်ကျင်ကတော်တော်လေးကိုအကျိုးတက်ရောက်မှုရှိတယ်ပေါ့နော်ဘေးရဆိုးကျိုးမရှိရဘဲနဲ့အကျိုးတက်ရောက်မှုရှိရတဲ့အကြောင်းဒါစိတ်ချရတဲ့ကာကွယ်ဆေးဆိုပြီးတော့ပြောနိုင်ပါတယ်ရှင်
ဟုတ်ဆိုတော့ဒီစိတ်ချရတဲ့ကာကွယ်ဆေးအတွက်ကိုเนาะအများသိထားတာဒီကာကွယ်ဆေးတစ်ခုကနှစ်နဲ့ချီပြီးတော့သူတို့ဆန်းတက်ကြတယ်လို့သိပါတယ်အခုဒီဥစ္စာတစ်နှစ်တောင်မပြည့်သေးဘူးပေါ့เนาะဒီနှစ်အတွင်းမှာပဲဒီကာကွယ်ဆေးရလာတယ်ဆိုတော့ဒီကာကွယ်ဆေးပေါ့เนาะဘာကြောင့်ဒီလိုမျိုးစိတ်ချရတဲ့သူအာမခံပြီးသူတို့ရဲပြောနိုင်တာလဲဒီကာကွယ်ဆေးရဲ့เนาะသူတို့အလုပ်လုပ်ပုံနည်းနည်းရှင်းပြပေးပါဟု
တ်ကဲ့ပါတော်ဒီကာကွယ်ဆေးကတခြားကာကွယ်ဆေးနဲ့မတူတာအခုဒါတော်တော်များများလဲဟိုမြန်မာနိုင်ငံမှာသိကြမှာဆိုတော့ဒီ mRNA ကိုအခြေခံပြီးထုတ်တဲ့ကာကွယ်ဆေးပါဒီ Pfizer နဲ့ Moderna ကိုထုတ်တဲ့ကာကွယ်ဆေးနှစ်ခုလုံးက mRNA ကိုအခြေခံပြီးတော့ ထုတ်တဲ့ကာကွယ်ဆေး mRNA ဆိုတာအရှေ့ကပြောရရင်တော့ messenger RNA messenger RNA ဆိုတော့သူကမျိုးဗီဇာအပွားပေါ့နော် virus ကရှိတဲ့ဒီမျိုးဗီဇာ RNA genomic RNA ကနေပြီးတော့သူကပွားပြီးထုတ်ထားတယ် mRNA messenger RNA ပွားထားတဲ့ကဒီမျိုးဗီဇာအပွားကိုအခြေခံတဲ့အနည်းပညာအရန်အဖို့တန်တယ်ဘာလို့လဲဆိုတော့သူကပမျိုးချကာကွယ်ဆေးတွေမှာဆိုလို့ရှိရင်ခုနကအန်တီပြောသလိုပဲသူကနှစ်နဲ့ချီပြီးတော့ဒီကာကွယ်ဆေးတစ်ခုဖြစ်လာဖို့အတွက်အစင်ပေါင်းများစွာလိုရတယ်တတဝါအစင်မှာဆန်းရတယ်တတဝါရှိအစင်မှာဆန်းပြီးတော့မှလူစီကိုရောက်တယ်ဆိုတော့သူ့ရဲ့ကာကွယ်ဆေးတစ်ခုဖြစ်လာဖို့ဆိုတဲ့ဟာကစမ်းသပ်ရတဲ့ဟာကအစင်စင်ကသူကနှစ်ဆို9နှစ်9နှစ်အဲ့လောက်ကနေ10နှစ်လောက်အထိကိုသွားနိုင်တယ်အခုအရင်ဖီလာဒယ်ဖီးယားမှာကျွန်မလုပ်ခဲ့တဲ့အတွေ့အကြုံအရဆိုလို့ရှိရင်သူကဒီတတ္တဝါမဲ့စနစ်တတ္တဝါစီစနစ်တွေမှာစသတ်မယ်ဆိုလို့ရှိရင်အရင်ဆုံးမလုပ်ရလဲဆိုတော့ virus ကို isolate လုပ်ရတယ်ဆိုတာခွဲထုတ်ပေးရတယ် virus ကိုသူ့ရဲ့ virus ပုံစံလေးမပြတ်ရအောင်လို့ဆိုပြီးခွဲထုတ်ပေးရတယ်ဒါလို့ခွဲထုတ်ဖို့အတွက်ကိုဆိုလို့ရှိရင်ကဒီ virus တစ်ခုလုံးဒီအလုံးလေးတစ်လုံးမပြတ်သွားအောင်လို့သူက cell တော့အရင်သွင်းရတယ် cell တော့မှသူ့ကိုအပွားခံရတယ်အပွားခံပြီးတော့မှတခါပြန်ပြီးတော့သူကဆဲလ်ကနေပြန်ဖောက်ထွက်လာတဲ့ဟာကိုကျမတို့က filter တွေနဲ့အစင်းစင်းယူပြီးတော့ဟိုခွဲထုတ်ပေးရခွဲထုတ်ပြီးတော့ဒီ minus 80 minus 80ရေခဲတက်တာတွေမှာကျမတို့ကသိမ်းထားရတယ်ပြီးသွားတော့မှတတဝါမဲ့စနစ်မှာပြန်ဆန်းရတယ်ဈေးအဲ့တော့မှဈေးပြန်ပြီးအဲ့တော့အဲ့ဒီစနစ်ကိုအဲ့အခြေခံအဲ့အစင်းစင်းတစ်ခုလုံးကိုသူကမလိုတော့ဘူးဖြစ်သွားတယ်ဒီ mRNA တစ်ခုကိုသုံးလိုက်တဲ့အချိန်မှာ mRNA ဒီတစ်ခုအပိုင်းလေးတစ်ခုရသွားပြီဆိုတဲ့အခါမှာသူကဒီအနေပြီးတော့တတဝါမဲ့စနစ်ဆောင်းနဲ့ဆန်းတဲ့စနစ်ကိုတန်းပြီးတော့သွားလို့ရတယ်။ virus ကိုပြန်ပြီးတော့ဟို isolate လုပ်ပေးရတယ် virus အဲ့ဒီအဆင့်နေမှာ virus ဒီ isolate လုပ်ခဲ့တဲ့ virus ကရောဒီလိုချင်တဲ့ virus ဟုတ်လားမဟုတ်လားပြန်ပြီးတော့ confirm လုပ်ရဒီစနစ်တွေအကုန်လုံးဒီအဆင့်တွေအကုန်လုံးကသူကမလိုတော့ဘူးဖြစ်သွားတယ်။မလိုတော့ဖြစ်သွားတဲ့အခါကျဒီစနစ်တွေကိုအရင်ဆုံး perfect ဖြစ်အောင်လို့လုပ်ရတဲ့ဟာကနှစ်နဲ့ထိကြတယ်။ဆိုတော့အခုသူကဒီအပိုင်းကိုသူကဖယ်ထုတ်လိုက်တယ်ဒီ mRNA တခုကိုယူလိုက်တယ်ယူပြီးတော့တတဝါမဲ့စနစ်မှာတမ်းပြီးစမ်းလိုက်စမ်းလိုက်တဲ့ခါကျဘယ်လိုမျိုးဖြစ်သွားလဲဆိုတော့အခုအချိန်ကဘယ်လောက်တိုသွားလဲဆိုရင် January 6ရက်နေ့မှာတရုတ်ပြည်ကနေသူတို့ဒါတရုတ်ပြည်ကစဖြစ်တယ်သူတို့ပြည်ကသူတို့ကဒီမျိုးဗီဇာကိုသူတို့ကအင်တာနက်ပေါ်တင်လိုက်တယ်သူရဲ့ဒီမျိုးဗီဇာ data ပေါ့နော် genetic sequence မျိုးဗီဇာတွေ virus ရဲ့မျိုးဗီဇာ data ကိုအင်တာနက်ပေါ်တင်လိုက်တယ်တင်လိုက် January 6ရက်နေ့မှာတင်တယ်10ရက်နေ့မှာဥစား US ကဒီ Dr. Fauci ရဲ့ဂျန်ဘေးအဖွဲ့နဲ့ဒီ Moderna ကုမ္ပဏီနဲ့သူတို့တွေးဆုံတယ်ဆွေးနွေးတယ်ဘယ်လိုလုပ်မယ်ဆိုတဲ့ဟာကိုဒီ experiment တွေဆိုတော့ design ဆွဲရတယ်ပေါ့နော်ဒါပြီးရင်ဒါလုံးဒါပြီးရင်ဒါလုံး plan ဆွဲရတယ်ပေါ့ plan ဆွဲပြီးတဲ့ခါကျတော့တို့ကဒီရပိုင်းအတွင်းမှာတို့က phase 1စဖို့အတွက်လုံလောက်တဲ့ data ရပါတယ် phase 1ဆိုတော့လူနဲ့စမ်းသပ်ဖို့လူနဲ့စမ်းသပ်မဲ့စနစ်ကိုစဖို့အဆင့်တစ်စမ်းသပ်ဖို့ဆိုတော့10ခန်းနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရပါတယ်အဲ့ဒီကနေပြီးတော့လပိုင်းအတွင်းမှာတို့က phase 3ဆိုတာလူအများအများနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရတယ်။အဲ့ဒါက phase 3ကို Moderna စခဲ့တာက July 28ရက်နေ့မှာစခဲ့တယ်။အဲ July 28ရက်နေ့မှာ phase 3စပြီးတော့ July ဆို August September October လောက်မှာသူတို့ကစပြီးတော့သိနေပြီ။ဒါဘလို့အခြေအနေရှိရဆိုတော့ပြောလို့ရနေပြီ။ November မှာသူတို့သေချာတိကျတဲ့အခြေအနေဘလောက်ရခိုင်နှုန်းဆိုတဲ့ဟာတွေမှာသူတို့စပြီးတော့ထုတ်လာတယ်။ November တတိယပတ်မှာသူတို့ Moderna ဆိုရင် 94.1 ရခိုင်နှုန်းကာကွယ်ပေးတယ်အာတရားရခိုင်နှုန်းကတရားရခိုင်နှုန်းတော့ဒီကာဝယ်ဆေးလက်ခံရရှိတဲ့လူတွေဒီဟိုယောဂပြင်းထန်တဲ့အဆင့်ကိုမရောက်ပါဘူးဒါသူတို့ရဲ့ဒါနောက်ဆုံးပြောလိုက်တယ်ဆိုတော့သူတို့ကကြီးညာနိုင်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့ခါကျတော့သူတို့ကနေပြီးတော့ FDA ကိုသူတို့ခွင့်ပြုမိတောင်းလာတဲ့အဆင့်ရောက်သွားပါတယ်အဲ့လိုမျို
းဆိုတော့အခုလိုမျိုးပေါ့နော်ဒီဆေးတွေကိုထုတ်နိုင်ပြီဒီ phase 3လဲစမ်းသပ်ပြီစိတ်ချပြီလို့လည်းပြောတယ်ဒါပေမဲ့ဒီဆေးတွေကိုဟိုဖြန့်နိုင်ခါမှာဒီအပူချိန်ကမြင်လို့မရဘူးအရန်အေးမှဖြစ်တယ်ဆိုတော့အခြေအနေရှိနေဆိုတော့ဒီဟာမြန်မာနိုင်ငံလိုမျိုးနိုင်ငံလိုပေါ့နော်အဲအပူပိုင်းနိုင်ငံတွေကိုဒီဆေးတွေပို့မယ်ဆိုလို့ရှိရင်ဒီဆေးရဲ့အာနိသင်အခြေအနေဘယ်လိုဖြစ်သွားနိုင်လဲအဲ့ဒါလေးကိုနည်းနည်းပြောပြပေးပါအ
ဲကျွန်တော်ကဒီ lab ထဲမှာစမ်းသပ်တဲ့အရာဆိုလို့ရှိရင် mRNA ပဲဖြစ်ဖြစ်နဲ့ဘလို RNA အမျိုးအစားပဲဖြစ်ဖြစ် RNA ရဲ့ထားသူရဲ့အပူချိန်ကသူက minus 20ဒါမှမဟုတ် minus 80မှာထားတယ်သူကဘာလို့လဲဆိုတော့သူဒီ RNA ဒီမျိုးဗီဇာလေးကမျိုးဗီဇာအပွားလေးကအပူချိန်၄ degree အထက်ဆိုလို့ရှင်သူကဟို degradation ဆိုတဲ့ဟာက RNA ပျက်စီးသွားတယ်ပေါ့နော်အဲ့တော့အခုဒီနည်းပညာကလည်း RNA ကိုအခြေခံပြီး mRNA ကိုအခြေခံပြီးလုပ်တဲ့နည်းပညာဖြစ်တဲ့အတွက်ကြောင့်မို့လို့သူကသူ့ကိုစမ်းနေတဲ့အချိန်မှာကျွန်တော်တို့က protocol အတိုင်းပဲ၄ degree ရဲ့အောက်ပေါ့နော်၄ degree ရဲ့အောက်မှာထားတယ်ဒါပေမဲ့ဟိုဥပမာတခြားကုမ္ပဏီဆို Johnson & Johnson တို့ဆိုလို့ရှိရင်သူက4 degree မှာထားတဲ့အတွက်ကြောင့်သူက4 degree မှာထားလို့ရတယ်ဆိုပြီးသူတို့ပြောတယ်။အခုဒီ Moderna ဆိုသူတို့ကစလုပ်ကလေးကသူက minus 20မှာထားတဲ့အတွက်ကြောင့် minus 20မှာထားရမယ်ဆိုတယ် minus 20 degree Celsius မှာထားရမယ်ဆိုပြီးအခု Pfizer ဆိုလို့ရှိရင်သူတို့လုံးဆောင်နေတဲ့ကာလတစ်လျှောက်လုံးမှာ minus 80မှာထားခဲ့တဲ့အတွက်ကြောင့်သူတို့ဒီရထားသွားရမယ်အချိန်ဒီ minus 80မှာထားအောင်ဒါပေမဲ့ မရဘူးလားဟိုအနေပြောသလိုပေါ့နော်ဟိုတခြားပူတဲ့အချိန်တွေမှာထားလို့မရဘူးလားဆိုတော့ရလားမရလားဟိုကျမတို့ကဒါလုံလောက်တဲ့စမ်းမိဘူးပေါ့နော်မစမ်းမိဘူးဆိုတော့ protocol က set protocol ရှိနေပြီးသားဆိုတဲ့ဟာကြတော့ကျမတို့ကဒီအပူချိန်ကိုတိုးပြီးတော့မစမ်းရသေးဘူးမစမ်းရသေးတဲ့အတွက်ကြောင့်မို့ဒါကဲ၄ degree မှာထားလို့ရနိုင်တယ်ဆိုလို့ရှိရင်၄ degree မှာထားလို့ရတယ်ဆိုရင်ကဒါအတမှန်ရေခဲတက်တာပေါ့နော်မခဲတဲ့ရေခဲတက်တာအောက်ပိုင်းရေခဲအပေါ်နဲ့အောက်နဲ့နှစ်ဆင့်ဆိုအောက်ပိုင်းရေခဲတက်တာဒီ၄ degree centigrade ရှိတယ်အပေါ်ပိုင်းရေခဲတက်တာဒီအအေးဆုံးအခြေအနေကိုရောက်မယ်ဆိုလို့ရှိရင် minus 20 degree centigrade ထိထားနိုင်တယ်အဲကျွန်တော်တို့ lab ထဲမှာသုံးတဲ့ဟာအရာဆိုလို့ရှိရင် minus 20ဟာကိုနေရာမလောက်ရင်ဒီရေခဲတက်တာအပေါ်အခဲကန်းထဲမှာအအေးဆုံးကိုရွှေ့ပြီးတော့ထားတယ်ဒါအဲ့လိုမျိုးနေနဲ့ပို့ဆောင်လို့သုံးလို့ရတယ်ပေါ့နော
်ကာဝဆေးကိုနော်ရုံရုံကြီးကြီးနဲ့ထိုးတင်လားမထိုးတင်လားလူတိုင်းကဇဝေဇဝါဖြစ်နေပါတယ်ဆိုတော့ဒီလိုမျိုးကာဝဆေးလည်းရပြီဒီလိုလူတွေလည်းထိုးရတော့မယ်ဆိုတော့ဒီကာဝဆေးနဲ့ပတ်သက်ပြီးတော့ဒီရုံကြီးစိတ်ချမှုနည်းနည်းပြောပြပေးပါဦ
းအမေရိကဒီသူတို့အခုမော်ဒနာဆိုလို့ရှိရင်ဒီ American FDA ကနေသူတို့ကသူတို့ကိုဖြတ်ရမယ်ဆိုတဲ့ဟာကတော်တော်လေးခတ်ခဲ့တယ်ပေါ့နော်သူတို့ဒီ American FDA ကိုသူတို့ကခွင့်ပြုမိန်တောင်းနိုင်တဲ့အခြေအနေရောက်တဲ့အထိကိုသူတို့ကဒါလုပ်ခဲ့ပြီးသွားပြီဟိုကလည်းခွင့်ပြုမိန်ပေးခဲ့ပြီဆိုလို့ရှိရင်တော့ဒါဒီ American FDA ဆိုသူတို့အခုရက်60ပေါ့နော်ဒီထိုးပြီးတဲ့လူတွေအကုန်လုံးရဲ့တဝက်ရဲ့ထိုးအခုပါဝင်တဲ့လူတွေဆို Moderna ဆိုလို့ရှိရင်လူ3000ပါဝင်ခဲ့တယ် Pfizer ဆိုလို့ရှိရင်လူ4000 3000ပါဝင်ပြီးတော့ထိုးနိုင်တယ်အဲ့ဒီမှာသူကဒီလူတွေရဲ့ဒီ4000 3000ဆို4000 3000ရဲ့တဝက်3000ဆိုလို့ရှိရင်3000တဝက်မှာကာဝယ်ဆေးကိုလက်ခံရရှိခဲ့ပြီးတော့နောက်ဆုံးတစ်ခုလုံးကလည်းနှစ်ဆင့်ထိုးရတယ်ဆိုတော့နောက်ဆုံးတစ်ခုထိုးထားတဲ့ဟာနောက်ဆုံးဒုတိယအချိန်ထိုးထားတဲ့ဟာ course pay သွားပြီးတော့သူက60အတွင်းမှာသူတို့မှာဘေးရွက်ဆိုးကျိုးရှိသလားမရှိဘူးလားဆိုတဲ့ဟာကို FDA ရဲ့အဆောင်ကြီးတယ်ဘေးရွက်ဆိုးကျိုးမရှိဘူးဆိုတာကိုပြနိုင်တယ်ဆိုတဲ့အခါကျတော့မှသူတို့ FDA ဘော်ကိုခွင့်ပြုမိန်တောင်းဖို့အတွက်တင်လို့ရတဲ့အစီအမံရောက်တာပေါ့နော်ဆိုတော့အခုကျတော့ခွင့်ပြုမိန်တောင်းထားတဲ့ဟာနှစ်ခုစလုံးကဘေးရွက်ဆိုးကျိုးသူတို့လူသေးတာတို့အရန်ဆိုးတဲ့ဘေးရဆိုးကျိုးအဲ့ဒါမျိုးတွေမရှိဘူးဆိုတော့အမခံနိုင်တဲ့အတွက်ကြောင့်တို့အမျိုးမျိုးတောင်းလာပြီးပြီဇက်ခါကျတော့ရခဲ့တယ်ဆိုလို့ရှိရင်ကျန်တဲ့မြန်မာနိုင်ငံအများပြည်သူတွေလည်းဒါစိတ်ချစွာနဲ့ပေါ့နော်ယုံကြည်ခြင်းနဲ့ထိုးလို့ရတယ်ပေါ့နော်အဲ့လိုမျိုးပြောလို့ရပါတယ်ရှင
်ဒီ FDA ကနေပြီးတော့ခွင့်ပြုမိန်တောင်းထားတာကုမ္ပဏီဘယ်နှခုလောက်ရှိလဲဆေးဘယ်နှမျိုးလောက်ရှိပါလဲခု
လက်ရှိမှာက FDA ကနေပြီးတော့သူတို့ခွင့်ပြုမိန်တောင်းထားတာကနှစ်ခုရှိတယ် Pfizer ကတော့ပထမဆုံးတောင်းခဲ့တယ်နောက်ပြီးတော့ Moderna လာတယ် FDA ကအကြံပေးအဖွဲ့နဲ့သူတို့ဒီဆွေးနွေးမယ်ဆိုသူတို့ data တွေ review လုပ်မယ်ပေါ့နော်အခုကြည့်ထားတဲ့လူတွေအကုန်လုံးကဘယ်လိုလူမျိုးတွေမှာသူတို့ရောဂါကူးခံရတယ်လဲဘယ်လိုလူမျိုးတွေမှာဆိုလို့ရှိရင်သူတို့ side effect ပြဒါမျိုးတွေသူတို့ကြည့်မယ်လက်ခံတယ်မလက်ခံတယ်ဆိုတဲ့ဟာသူတို့ဆွေးနွေးမယ်ဟာဒီဇင်ဘာ10ရက်နေ့မှာဒါ Pfizer တော့ကကြတော့ဒီဇင်ဘာ10ရက်နေ့Moderna ကြောင့်ဒီဇင်ဘာ18ရက်နေ့မှာဒါသူတို့ဆွေးနွေးပြီးသွားသူတို့ pass ပေးလိမ့်မယ်ပေါ့
COVID-19 အတွက်ကာဝယ်ဆေးတွေကနှစ်ဆင့်ထိုးရတယ်လို့ဆိုတော့ဒီနှစ်ဆင့်ကဘလောက်ကြာကြာခံမလဲပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါအခုနှစ်ဆင့်ထိုးရတယ်ဆိုပြီးတော့ပြောရတာပထမနှစ်ဆင့်မှာသူကနည်းနည်း dose နည်းတဲ့ဟာထည့်မယ်ဒီ spike protein ကိုသူကအခုလောက်ထားပေါ့ဒီ spike protein ဆိုတာအခုကျွန်တော်တို့ဒီအများကြီးသူလည်းသိလောက်မှာပါဒီ virus ကကျက်မောက်ပြီးပုံစံရှိရဆိုရင်ကျက်မောက်ပြီးပေါ်ကစုချုံလေးတွေကို spike လို့ခေါ်တယ်သူကဒီ spike protein ကိုအသုံးပြုပြီးတော့ spike protein ကို coding လုပ်တဲ့ coding ဆို spike protein ကိုထုတ်မဲ့ RNA အပိုင်းလေးကိုပွားယူပြီးတော့ထိုးထည့်ပေးလိုက်တယ်။အဲ့တော့ဒီအဲ့ mRNA ကကိုယ်ထဲရောက်သွားတဲ့အခါကျရင် spike protein ပါနေတဲ့အတွက်ကြောင့်မလို့ခန္ဓာကိုယ်ရဲ့ခုခံအားကဒါ virus ပဲဆိုပြီးတော့စပြီးတော့သူ့ရဲ့ခုခံအားစနစ်ကိုစပြီးတော့ဆက်နှိုးပေးတာပေါ့နော် activate လုပ်တယ်။ဒါမှမဟုတ်သူက virus အစ်စ်မဟုတ်ဘူး spike ပဲဖြစ်တဲ့အတွက်ကြောင့်မလို့တကယ်တမ်း virus အလုံးဝင်တဲ့အချိန်မှာ spike ကိုတွေ့ပြီဆိုတာ ਨੇ ခန္ဓာကိုယ်ခုခံအားငါတို့ဒါအရင်တော့ဒါတွေ့ရပြီတယ်ဆိုပြီးတော့လုပ်တာသူ့ရဲ့ immunity ခုခံအားစနစ်ကဘလောက်ခံတယ်ဆိုတော့ဒီမိလေမိခုံးမှာဆိုလို့ရှိရင်တော့အခုလောလောဆယ်အထိက Moderna ဆိုလို့ရှိရင်လည်း July 29မှာစတယ် August မှာသူ့ရဲ့နှစ်ဆင့်မှာထိုးရတယ်ဆိုပထမတစ်ဆင့်ထိုးတယ်ထိုးပြီးနည်းနည်းပြင်းတယ် concentration များတဲ့ dose နဲ့ဒုတိယအကြိမ်ထိုးတယ်ရသရပတ်နည်းနည်းခွာပြီးတော့ထိုးရတာပေါ့နော်တခါကနှစ်ပတ်တခါကသုံးပတ်သုံးပတ်ခွာပြီးတော့ထိုးလိုက်တယ်ဆိုလို့ရှိရင်စုစုပေါင်းရင်သူ့ရဲ့ dose ပြောင်းကာဝယ်ဆေး course ပြောင်းထိုးရတဲ့ဟာတစ်လကြာတယ်တစ်လပြီးတော့အဲနောက်ထပ်နှစ်လပေါ့ဒါ July ကထိုးရတယ် August တစ်လထိုးမယ် September October လို့မှာသုံးကစောင့်ကြည့်ထားတယ်စောင့်ကြည့်ထားတဲ့အတွက်ကြောင့်အခုလောလောဆယ်ထိကာဝယ်ဆေးတစ်ခုရဲ့ကာဝယ်ပေးနိုင်တဲ့သက်တမ်းက3လဆိုပြီးတော့သူတို့ပြောလို့ရနိုင်တယ်ဒါပေမဲ့အဲ့ဒီသက်တမ်းကဘလောက်ရှည်သွားတယ်ဆိုတဲ့ဟာကိုကျတော့အခုအချိန်နည်းနည်းလို့ ပေါ့အခုမှညီမတို့ဒီဇင်ဘာပဲရှိသေးတယ်ဆိုတဲ့ခါကျတော့ဒီဇင်ဘာခံနိုင်သေးလားဒီလူတွေကိုစက်ဆောင်ကြည့်ရမယ်နောက်နှစ် January ခံနိုင်သေးလားဒီလူတွေကိုစက်ဆောင်ကြည့်ရမယ်ဆိုတော့ဒါကကြတော့ဒါ phase 3မဟုတ်တော့ဒါဒီ clinical trial phase 4ရဲ့ရောက်ပါပြီဒါပေမဲ့ဒီအချိန်မှာကြာရင်တော့တခြားအများပြည်သူ public ကိုလည်းထိုးဖို့ပြေးနေတယ်ဒါတို့ရဲ့ဒီ data ကိုဆက်ပြီးတော့ဘယ်လောက်ခံလဲဆိုတာဆက်ပြီးစောင့်ကြည့်သွားမှာဖြစ်ပါတယ်ရှင်ဟုတ
်ကျေးဇူးများကြီးတင်ပါတယ်မခင်ဇာဝန်ဖြစ်ပ
ါကျေးဇူးပ
ါမင်္ဂလာပါဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ဆန်းစုကြည်အစိုးရပိုင်သတင်းစာကိုကြော်ညာတာဘလို့အတိတ်ပဲဆောင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်ဒီကတဲ့ဒွေဘာ23ရက်နေ့ညကတိုင်တော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကိုဗစ် -19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြည်သူတွေကိုအစီရင်ခံတင်ပြတဲ့မိန့်ခွန်းပြောပါတယ်ဒီဒီဂျေမိတ်ခွေရဲ့ထူးခြားချက်ကတော့မြန်မာနဲ့ကမ္ဘာရဲ့ကိုဗစ်အခြေအနေဆက်ဆက်အကြောင်းအရာတွေတွေမကဘဲနိုင်ငံတော်ပိုင်သတင်းစာတွေဖတ်ဖို့တိုက်တွန်းခဲ့ပါတယ်မိတ်ခွေရဲ့အခြေအများစုမှာနိုင်ငံတော်ပိုင်သတင်းစာမှာဖော်ပြထားတဲ့အကြောင်းအရာတွေဘလောက်ကောင်းကြောင်းသမိုင်းဆိုင်ရာအချက်အလက်တွေဘလောက်ပါကြောင်းကိုဗစ်နဲ့ပတ်သက်ပြီးတွေမကအခြားအစိုးရကလုပ်နေကင်နေတဲ့စီးပွားရေးစီမံကိန်းကြီးတွေအစသဖြင့်စုံစုံလင်လင်ပါဝင်တာမှုဖတ်သိကြောင်းအမွှန်းတင်သွားပါတယ်ဒီအကြောင်းအရာတွေကိုပြောဆိုသူဟာဒေါက်ဆန်းစုကြည်မဟုတ်ပဲအခြားသူတယောက်ဖြစ်နေမယ်ဆိုရင်တော့အဝေးပိုင်းခံရယုံမကလှောင်ပြောင်တာမျိုးကိုတောင်ခံရကောင်းခံရနိုင်ပါတယ်အခုပြောဆိုသူကတော့ပြည်သူအများစုထောက်ခံအားပေးတဲ့ဒေါက်ဆန်းစုကြည်ဖြစ်နေလေတော့ဝေဖန်ပြောဆိုတာသိပြီးမမြင်မတွေ့ကြရပါဘူးဒေါက်ဆန်းစုကြည်ရဲ့နိုင်ငံတော်ပိုင်သတင်းစာတွေကိုဖတ်ပါဆိုပြီးစီအောင်ဆွဲဆောင်တာဟာဘလို့အတိတ်ပဲဆောင်ပါသလဲ NLD အစိုးရရဲ့သတင်းမီဒီယာနဲ့ပတ်သက်တဲ့ policy မှန်ကန်မှုရှိပါရဲ့လားဆိုတာဝေဖန်ဆန်းစစ်ကြည့်ကြရအောင်ပါ
။ဒေါက်ဆန်းစုကြည်ကပြန်ကြားရေးဝန်ကြီးဌာနကပြည်သူ့ဗန္ဓာငွေနဲ့ထုတ်ဝေဖြန့်ချီနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်ကြဖို့အကြောင်းအရာမျိုးစုံပြည့်ပြည့်စုံစုံပြောဆိုပြီးတိုက်တွန်းသွားတာပါ။အစိုးရကထုတ်ပြန်တဲ့အချက်အလက်တွေဟာလူမှုကွန်ရက်တွေနဲ့အင်တာနက်စာမျက်နှာတွေမှာလည်းပါတယ်ဆိုပေမဲ့သတင်းစာကအဲ့ဒါတွေထက်ပိုပြီးပြည့်စုံနေဖတ်တဲ့သူအတွက်မျက်လုံးကိုလည်းတက်တာစေတယ်လို့ဆိုသွားတာပါ။တကယ်တော့ပြန်ကြားရေးကထုတ်တဲ့အစိုးရပိုင်သတင်းစာဆိုတာဟာအစိုးရကောင်းကြောင်းဝါရဖြန့်ပေးရတဲ့ဝါရဖြန့်သတင်းစာလို့ဆိုရင်လည်းမှန်မှားပါဘူး။အရင်ဆရာနာရှင်ခေတ်အဆက်ဆက်ကလေးကရှိခဲ့တဲ့အဲ့ဒီမူဝါဒဟာအခု NLD လက်ထက်မှာလည်းလုံးဝမပြောင်းလဲပဲကင်ဆယ်ထားစေပါပဲ။အစိုးရပိုင်သတင်းစာတွေအပြင်ပုံနှိပ်ထုတ်ဝေနေတဲ့စာဆောင်တွေထုတ်လွှင့်နေတဲ့ရေဒီယို line နဲ့ညပြလှစွာသောရုပ်သံ line တွေအားလုံးဟာအဲ့ဒီမူဝါဒအောက်မှာပဲထုတ်ဝေထုတ်လွှင့်နေကြတာပါ။အစိုးရရဲ့ထုတ်ပြန်ချက်တွေ၊ကြေညာချက်တွေ၊အစိုးရခေါင်းဆောင်တွေကပြောတဲ့မိကွန်းတွေ၊အစိုးရထိပ်ပိုင်းယာတူးအပြောင်းလဲတွေ၊ပြန်တန်းတွေ၊အစိုးရကအကောင့်ထဲပေါ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေ၊စောင်းမားတွေစတာတွေကိုအဓိကထားဖော်ပြနေတာမျိုးပါ။အဲ့လိုအကြောင်းအရာတွေတသက်ကြီးပဲဖော်ပြနေရင်ဘသူမှဖတ်ကြမှာကြည့်ကြမှာမဟုတ်လို့ရွေးချယ်ထားတဲ့နိုင်ငံတကာသတင်းဘာသာပြန်နေနေဖြောပြေးဆိုင်ရာနေနေနာရေးသတင်းနဲ့ကြော်ညာတခါတည်းရန်ကြပြဆောင်းမဆရာတွေနဲ့ဖြည့်ဆွတ်မွမ်းမံတာတော့ပဲရှိပါတယ
်အရေးကြီးတာကအစိုးရပိုင်သတင်းစာရေဒီယိုရုပ်မြင်သံကြားတွေအားလုံးမှာပြည်သူတွေသိချင်တဲ့သတင်းတွေကိုစုံစုံလင်လင်မဖော်ပြပါဘူးအစိုးရရဲ့လုတ်ကင်ဆောင်ရွက်ချက်တွေကိုအားပေးကူညီပံ့ပိုးရမရောက်ဘူးလို့သူတို့ယူဆတဲ့သတင်းမှန်သမျှမဖော်ပြပါဘူးဒါအပြင်ဖော်ပြတဲ့သတင်းတိုင်းမှာလည်းပြပြစုံစုံမဖော်ပြပါဘူးလိုရာလောက်ပဲဖော်ပြပြီးတခါတည်းရန်ဖော်ပြတဲ့သတင်းမှာအနှစ်သာရလုံးဝမပါတဲ့သတင်းမျိုးလဲအမြောက်များရှိနေပါတယ်ဥပမာဘသူကဥဆောင်ပြီးဘာအကြောင်းအရာနဲ့အစည်းအဝေးလုပ်တယ်အဲ့ဒီအစည်းအဝေးဘသူတွေတက်တယ်ဒီလောက်ပါပဲဆောင်းပါးတွေအားလုံးလိုလိုဟာလဲအဲ့ဒီသဘောတိုင်းပါပဲအားလုံးကိုခြုံငုံကြည့်လိုက်ရင်အစိုးရပိုင်သတင်းစာရေဒီယိုရုပ်သံတွေဆိုတာဟာပြည်သူတွေသိချင်တဲ့သတင်းစုံစုံလင်လင်တင်ပြတာမျိုးမဟုတ်ပါဘူးနောက်တစ်ခုကတော့ပေါ်ပြမှုတိုင်းမှာအစိုးရဘက်ကိုလိုက်တဲ့ဘက်လိုက်မှုရှိနေတာတွေ့နိုင်ပါတယ်အသေးချာစစ်ဆေးလိုက်ရင်အစိုးရပိုင်သတင်းစာရေဒီယိုရုပ်မြင်သံကြားပေါ်ပြမှုတွေအားလုံးလိုဟာအခြေခံစာနှစင်းကျင့်ဝတ်မီဒီယာကျင့်ဝတ်နဲ့လည်းကိုက်ညီမှုမရှိတာတွေ့နိုင်ပါတယ
်အခြားတစ်ဖက်မှာတော့မြန်မာနိုင်ငံမှာပုဂ္ဂလိကမီဒီယာလုပ်ငန်းအခြေအနေကောင်းမနေပါဘူးပုံနှိပ်သတင်းစာလက်တဆုပ်စာလောက်ပဲရှိပြီးအမျက်အစွန်းရနေတယ်ဆိုတဲ့သတင်းမျိုးမကြားမသိရပါဘူး လောက်ကန်ခွင့်ရတာတိတ်မကြသေးတဲ့ပုဂ္ဂလိကရုပ်တံလိုင်းလုပ်ငန်းတွေကလည်းတန်ကြာရေးဝန်ကြီးဌာနရဲ့တစ်ဖက်သက်စည်းမျဉ်းတွေကိုယ့်ဘာသာကိုယ်စင်စါလုပ်ခိုင်းတဲ့စနစ်တွေအောက်မှာငွေချေးအရအောင်မြင်မှုရနေတာမျိုးမကြားသေးရတယ်လို့ပြည်သက်လက်ခံအားပေးမှုအတွက်လည်းရုန်းကန်နေရစေဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကပုဂ္ဂလိကသတင်းမီဒီယာလုပ်ငန်းတွေဟာစာနယ်ဇင်းကျင့်ဝတ်မီဒီယာကျင့်ဝတ်လိုက်နာနိုင်မှုအပိုင်းမှာအားနည်းချက်တွေရှိနေသေးတဲ့အပြင်အရေးအသွေးပိုင်းမှာလည်းလိုအပ်ချက်အများကြီးရှိနေတာတွေ့မြင်ကြရပါတယ်။အားလုံးကိုခြုံကြည့်လိုက်ရင်အစိုးရပိုင်းမီဒီယာရောပုဂ္ဂလိကပိုင်းမီဒီယာတွေပါအားနည်းနေတဲ့နိုင်ငံတစ်ခုအနေနဲ့မီဒီယာဟာအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးစတဲ့တိုင်းပြည်ရဲ့မန်နိုင်ကြီး၃ရက်ကိုထိန်းချုပ်နိုင်မယ့်အပြန်အလှန်လေးစားသမှုရှိစေမယ့်စထုတ်တမန်နိုင်အဖြစ်ရောက်ဖို့အတော်လေးကိုစူးစမ်းကြရပါဦးမယ်။လက်ရှိ NLD အစိုးရဟာလည်းအရင်စစ်ဗိုလ်ချုပ်တွေစစ်ဗိုလ်ချုပ်ဟောင်းတွေရဲ့အစိုးရတွေလိုပဲပုဂ္ဂလိကမီဒီယာတွေကိုအားပေးလိုစိတ်ရှိတာမတွေ့ရပါဘူး။အာဏာရခဲ့တဲ့၄-၅နှစ်အချိန်လုံးသတင်းမီဒီယာလောကအတွက်အရေးကြီးတဲ့ရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခြင်းဆိုင်ရာဥပဒေလိုမျိုး public service media ဥပဒေလိုမျိုးကိုအသက်ဝင်လာအောင်မစိုးစားခဲ့တဲ့အပြင်ပြည်သူတွေရဲ့သတင်းသိပိုင်ခွင့်ရှိရေး right to information law ပြဋ္ဌာန်းနိုင်အောင်လည်းမစိုးစားခဲ့ပါဘူး။တန်ကြိုင်းဝန်ကြီးဒေါက်တာဖေမင်းကမြန်မာနိုင်ငံမှာသတင်းစာအပါအဝင်ပုံနှိပ်စာနယ်ဇင်းလုပ်ငန်းစီးပွားရေးအရာကြာဆင်းသွားရတာဟာ digital platform ပေါ်ပေါက်လာလို့ဖြစ်တဲ့ကဘာကြီးကလည်းအဲ့လိုပြောင်းနေတယ်။ဒါကြောင့်ကဘာကြီးနဲ့အတူလိုက်နိုင်အောင်ကိုယ့်ဘာသာကိုစူးစမ်းကြဆိုပြီးပြောဆိုခဲ့တယ်လို့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့အစိုးရဝါဒဖြန့်ချီရေးအတွက်ပြည်သူ့ဗန္တာငွေနဲ့ထုတ်ဝေနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်တင်ကြောင်းစီယုံပြောဆိုတာကိုပဲကြားလိုက်ကြရပါတယ်။
တကယ်တော့မြန်မာနိုင်ငံမှာဒီမိုကရေစီခိုင်မာရေးအတွက်ပုဂ္ဂလိကသတင်းမီဒီယာလောကအရေးသွေးပိုင်းအရာရောကျင့်ဝတ်ပိုင်းအရာပါမြင့်မားလာဖို့လိုပါတယ်။တချိန်2015ခုနှစ်တုန်းကအာလက်ဖေသတင်းဌာနကိုဒေါ်ဆန်းစုကြည်ကအစိုးရပိုင်းသတင်းစာတွေဘာတွေကတော့ဒီမိုကရေစီနဲ့မသင့်လျော်ဘူးလို့ထင်တယ်။ဒါပေမဲ့ဒါဟာအမတို့နေချင်းညချင်းမလုပ်ပါဘူး။သေချာတိုင်ပင်ပြီးတော့မှလုပ်မှာပါ။ဒါပေမဲ့သိပြီလဲအချိန်မစွဲချင်ဘူး။ဒီမိုကရေစီနီလန်းကြောင်းလို့အများဆုံးလုံးမပဲဒီနိုင်ငံဟာအစဉ်ချောသွားမှာပါလို့ပြောခဲ့ပါတယ်။တဆက်တည်းဒေါ်ဆန်းစုကြည်ကအစိုးရကထောက်ပံ့ပေးပေမဲ့လွတ်လွတ်လပ်လပ်လုပ်လို့ရတဲ့ VOE နဲ့ BBC သတင်းဌာနတွေကိုကိုးကားပြောဆိုလိုက်ပါသေးတယ်။လက်တွေ့မှာလဲအစိုးရပိုင်းဝါဒဖြန့်သတင်းစာတွေနဲ့မီဒီယာဘောင်းဆောင်ကိုလွတ်လွတ်လပ်လပ်မီဒီယာတွေဖြစ်လာအောင်ဒေါ်ဆန်းစုကြည်လုံနိုင်မှာမဟုတ်တာကတော့သိကြပါတယ်။လုံနိုင်တာကတော့သူပြောခဲ့တဲ့ VOE BBC တို့လိုဥရောပမှာခေတ်စားတဲ့ public service media လိုမျိုးကိုဥပဒေပြဋ္ဌာန်းအကောင့်ထဲပေါ်သင့်ပါတယ်။ဒီအတွက်ပေါ်ပေါက်လာမဲ့နိုင်ငံတော်ကထောက်ပံ့လွတ်လပ်ပြီးအမိကိုကင်းတဲ့ဘုတ်ဖွဲတစ်ဖွဲကအကောင့်ထဲပေါ်မဲ့ PSB အတွက်လက်ရှိအစိုးရပိုင်းတွေတဲကသတင်းစာ၊ radio ၊ရုပ်သံတစ်ခုစီလောက်ကိုခွဲဝေပေးရင်တောင်အကောင့်ထဲပေါ်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ရှိရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုရင်တော်ရရှင်တွေ Messenger မှာရေးလာတဲ့စာလေးတွေကိုဖော်ပြပေးကြပါမယ်เนาะစောဝေလာဇောဆိုတဲ့တော်ရရှင်က Messenger မှာစာတို့လေးတစ်စောင်ရေးလာတာပါကျွန်တော် VOE ပရိသတ်ပါ VOE ကို16နှစ်တည်းကနားထောင်နေတာပါအခုအသက်40ရှိပါပြီလူချင်းမင်းစာပြန်ပါတဲ့ဟုတ်ကဲ့အားပေးတဲ့အတွက်ကျေးဇူးတင်ကြောင်းတော့ကျွန်မပြန်ရေးလိုက်ပါတယ်တခြားဘာအကြောင်းအရာမှမရေးထားမမေးထားတာကြောင့်တခြားတော့လည်းပြန်မေးလိုက်တော့ပါဦးနော်ဘာပဲပြောပြောအခုလိုမျိုးအဆက်အသွယ်လုပ်တဲ့နေ့တည်သွားပြီဆိုတော့လိုအပ်လာရင်နောက်တစ်ခါရေးစာရေးနိုင်ပါတယ်ကျွန်တော် VOE အစီအစဉ်တွေကိုရေဒီယိုရုပ်သံနဲ့အင်တာနက်စာမျက်နှာတို့ကနေပြီးတော့ဆက်လက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်အားပေးတဲ့အတွက်အထူးကျေးဇူးပါဒီမှာအာတော်မရန်ဆိုတဲ့သွားရှင်ကလည်း Messenger ကနေစာတို့လေးရေးလာတာပ
ါ VOE ကိုနားထောင်လာတာနှစ်ပေါင်း30နီးပါးပါစာတစ်ခါမှမရေးဖြစ်သေးပါဘူးရေးမယ်ရေးမယ်နဲ့အတင်းကြည့်တာအချိန်ချင်းပါပဲ net line မရှိတဲ့တော်တောင်တဲ့အများဆုံးလှုပ်လှုပ်နေရတော့အခုထိရေဒီယိုကိုပဲအားကိုးနေသေးပါကျွန်မချစ်တော် VOE ထာဝရပန်းပန်ပါစေ
ဟုတ်ကဲ့ပါအခုလိုမျိုးအပေးနာဆင်တဲ့အတွက်ထူးကျေးဇူးပါရှင်။လာရတဲ့နေရာလေးတွေရောက်ရင်လည်းအခုလို VOE မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ VOE သတင်းတွေကိုကြည့်ရှုနိုင်ပါတယ်လို့ပြောချင်ပါတယ်။ကျေးဇူးတင်ပါတယ်နော်။ရှင်လန်းချမ်းမြေပါစေလို့လည်းဆုတောင်းပေးချင်ပါတယ်။လေလိုင်းချစ်သူဆိုတဲ့ဒေါ်ရရှင်ကလည်း မင်္ဂလာနေနဲ့ခင်ဗျာခင်ဗျာဘေးရန်ကင်းရှင်းရယောဂအပေါင်းပါလဲခင်ဝေပါစေမသိတာလေးရှိလို့သိခွင့်ရရင်မေးခွင့်ပြုပါတဲ့ဒေလိုင်းစစ်သူကပြောလာတာပါဟုတ်ကဲ့ပါစာရေးပြောမေးနိုင်ပါရဲ့နော်ကျမတို့စီကိုအီးမေးလ်ကနေစာရေးမယ်ဆိုရင်တော့အီးမေးလ်လိပ်စာ bambi@voanews.com ဖြစ်ပါလေဒါမှမဟုတ်လည်းဒီ Facebook ကနေပြောပဲ Messenger အသုံးပြုပြီးတော့စာရေးမယ်ဆိုရင်ကျမတို့ရဲ့Facebook စာမျက်နှာပေါ်က Messenger နေရာလေးကိုနှိပ်လိုက်ပြီးတော့အဲ့မှာစာရေးလို့ရပါရဲ့နော်ဒါကတော့အမြန်ဆုံးကျမတို့ဒီစာကိုတွေ့ရင်တွေ့ချင်းပြင်ချပေးပါတယ်ကိုကိုလွင်ဆိုတဲ့သွားရှင် Messenger မှာစာလို့လေးရေးပြီးတော့မေးလာတာကိုလည်းဖြေချပေးကြပါလိမ့်ရှင်သူက VOA မြန်မာဝိုင်းအစီအစဉ်အချိန်လေးတွေသိကြပါတယ်ဟုတ်ကဲ့ပါကိုကိုလွင်အဲ့မှာအစီအစဉ်သိကြတယ်ဆိုတာက Radio လားရုပ်မြင်သံကြားလာမပြောထားလို့နှစ်မျိုးစလုံးပြောပြပါမယ်နော်ကျမတို့ရေဒီယိုအစီအစဉ်တွေကိုတော့တနေ့ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မနေ့ပိုင်းမှာမနေ့6နာရီကနေ9နာရီထုတ်လွှင့်ပေးနေတာဖြစ်ပါတယ်နောက်ပြီးတော့ညပိုင်းမှာဆိုရင်လည်းည9နာရီကနေ10နာရီအထိကျမတို့တိုက်ရိုက်ထုတ်လွှင့်ပေးပါတယ်ဒီအစီအစဉ်တွေကိုကြားရမှာနိုင်ပိုင်းအတွင်းမှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးတာရှိပါတယ်မနေ့ပိုင်းမှာမနေ့6နာရီက9နာရီပြန်ပြီးတော့လွှင့်ပေးပါတယ်ရှင်ညပိုင်းမှာဆိုရင်ကျမတို့အစီအစဉ်ပြပြချင်းည10နာရီကနေပြီးတော့17နာရီကိုပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်ရုပ်မြင်သံကြားကိုလည်းကျမတို့နေ့စဉ်မိနစ်30နေ့စဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ည9နာရီကနေ9နာရီခွဲထုတ်လွှင့်ပေးနေပါတယ်ရှင်ဒါမှမဟုတ်ဒီကျမတို့ရုပ်မြင်သံကြားထုတ်လွှင့်ချိန်မှာမကြည့်လိုက်ရအောင်ဆိုရင်တော့ TVB မြန်မာဒီမိုကရက်တစ်ရုပ်သံကနေပြောလဲည9နာရီကနေပြော9နာရီခွဲထိပြန်ပြောထုတ်လွှင့်ပေးနေပါတယ် VOA အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နော်နောက်ထပ်သောရရှင်ကျော်စိုးလိုင်ဆိုတဲ့သောရရှင်ကတော့အာဖဂန်နစ္စတန်ကသတင်းတွေပေါ်ပြပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်ထူးထူးခြားခြားပါပဲရှင်သူ့လိုမျိုးပဲသောရရှင်မှာဒီအာဖဂန်နစ္စတန်သတင်းနဲ့ပတ်သက်ပြီးတော့ကျမတို့စီကိုစာပြီးတော့စာတွေတိတ်ပြီးရေးလို့မရှိပါဘူးသူကအစ်သားဖြစ်ပါရဲ့နော်ကျွန်တော်တို့မြန်မာလူငယ်စစ်သားများနဲ့ကျွန်တော်ဤချစ်မိတ်ဆွေစစ်သားငယ်များအတွက်အထူးသတင်းမျှဝေရသဖြင့်ဝမ်းသာဂုဏ်ယူပါတယ်ဖြူဝိုင်းတော်သားများခင်ဗျားတဲ့အမြဲနေ့စဉ်ညစဉ်အချိန်ရှိတိုင်းနားထောင်ရပါအားလုံးကိုလေးစားပါတယ်တဲ့ကြော်ဆိုးလိုင်းဆိုတဲ့သောရရှင်မှာဟုတ်ကဲ့နားထောင်နေရဆိုတော့ကျွန်မအခုဒီစားလေးဖော်ပြပေးလိုက်တာကိုကြားမယ်ထင်ပါရဲ့နော်အမြဲတမ်းနားထောင်နေတဲ့အတွက်အထူးကျေးဇူးတင်ပါတယ်အခုဆက်ပြီးတော့ VOA အစီအစဉ်ဒီ American ပြည်တော်စုမှာကပေးယောဂအစီအစဉ်နဲ့ပတ်သက်ပြီးတော့ဒီအစီအစဉ်ကိုနားထောင်လို့ရေးလာတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်သောရရှင်ဦးအောင်ညွန့်ဖြစ်ပါတယ်။ရင်းတော့လည်းမကြခဏကျမတို့စီကိုဒီ Messenger ကနေစာရီးရေးတတ်တာစာရီးအားလုံးရပါတယ်။ကျေးဇူးတင်ပါတယ်လို့လည်းပြောချင်ပါတယ်ဦးအောင်ညွန့်ရေ။ဒီသောရရှင်ကအမေရိကန်မှာရှိနေကြတဲ့မြန်မာနယ်ပေါ်ရဲ့အားလုံးအမေရိကန်ပြည်သူစုကလူတွေအားလုံးရှေ့ဆက်ရမယ်ခီးသားရဖြောင့်ပြူပြီးတော့စိတ်သွေးရကိုပါလိုရဆန္ဒပြေဝပြီးတော့ယနေ့ပြန့်ပွားနေတဲ့ကပေးယောဂါအစိုးကြီးကလည်းအမြန်ဆုံးကင်းဝေးပပျောက်ပါစေလို့ဆုမွန်တောင်းပါတယ်တဲ့။အားလုံးကျန်းမာချမ်းသာကြပါစေတဲ့။ပဲခူးတိုင်းဒေသကြီးရဲနယ်မြေကပါဆိုပြီးတော့ဥအောင်ကျော်ညွန့်ဆူတောင်းပေးလာပါတယ်အထူးကျေးဇူးတင်ပါတယ်ရှင်ဒီမှာမြက်ကိုဆိုတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်ကိုဗစ်ကပ်ပြီးယောဂါကြီးတစ်ကွာလုံးကကြုံတွေ့နေရတဲ့အချိန်မှာသူကကျမတို့ VOA ကတင်ပြသွားတဲ့ကိုဗစ်ကာကွယ်ဆေးထိုးနယ်တဲ့သတင်းကိုဖတ်ပြီးတော့အခုလိုတုံ့ပြန်ရေးလာတာပ
ါကာကွယ်ဆေးကလည်းသူများပို့လျာမှပေးမှကမ်းမှထိုးရမယ်တိုင်းမြေမှာလူဖြစ်ရတာကုကုကုပဲစိတ်နာပါတယ်သူများတွေထူတာကိုပီတိဖြစ်ဝမ်းမြောက်မယ်အားကြမယ်ပြီးတော့မျှော်လင့်နေပဲဘာမှတခုမှမဖြစ်ပါစေနဲ့လို့ပဲဆုတောင်းအောင်ပဲပေါ့
ပါဟုတ်ကဲ့ပါကိုမြက်ကိုရဲ့စာကိုဖတ်ရတာစိတ်တောင်ခက်ကြကြလို့စဉ်းစားမိပါတယ်ဒါမင်းလေမြန်မာနိုင်ငံကကိုဗစ်ကာကွယ်ဆေးအတွက်တော့အင်းနီနာချင်းနိုင်ငံကြီးတွေဖြစ်ကြတဲ့ဒီအိန္ဒိယတို့တရုတ်တို့ဘက်ကလည်းကူမယ်ပေးမယ်ဆိုတာမျိုးကြားရပါတယ်နော်ဆိုတော့တလက်ဆိုင်ကိုသားရည်ဒီသောရရှင်ပြောနေတဲ့ဒီကာကွယ်ဆေးကိစ္စပေါ့နော်မြန်မာနိုင်ငံအတွက်ဘလို့အခြေအနေရှိလဲဆိုတာဒီသောရရှင်ကိုနည်းနည်းလေးဖြေပေးပါလားရှင
်အမြမအင်းဒီချင်းဒီအိန္ဒိယနိုင်ငံဆိုတော့ကစီးပွားထုတ်လုပ်မှုပိုင်းမှာကမ္ဘာမှာထိတ်ကရှိပါတယ်တကမ္ဘာလုံးအတွက်ကိုအမြောင်များကိုထုတ်ပေးနေတာပါအခုဒီကိုဗစ်ကာကွယ်ဆေးဆိုလို့ရှိရင်လည်းတကမ္ဘာလုံးအတွက်ကိုသူတို့ထုတ်ပေးနိုင်မယ်ဆိုပြီးတော့ပြောထားပါတယ်တရုတ်နိုင်ငံဆိုတော့ကလည်းစက်တပ်မှုကအခုနောက်ဆုံးအဆင့်ကိုရောက်နေပါပြီမကြခင်ထွက်တော့မှာပါနောက် vaccine diplomacy ဆိုပြီးတော့တရုတ်အိန္ဒိယကအပြိုင်လုပ်နေကြရဲဆိုတော့မြန်မာနိုင်ငံဟာဒီကာကွယ်ဆေးတွေထွက်လာပြီးတော့မရှိမနှောင်းဆိုသလိုပဲရလိမ့်မယ်လုံလုံလောက်လောက်ကိုရမယ်လို့ယူဆရပါတယ်ကာကွယ်ဆေးမရခင်မှာတော့တက်နေတဲ့လောက်တော့အောက်အီးပြီးတော့နေကြပါလို့ပဲပြောချင်ပါတယ်
ဟုတ်ကဲ့ပါကာကွယ်ဆေးကတော့ဒီအမေရိကန်ပြည်အောင်စုမှာတော့ပြင်းထန်ပြင်းအောင်လုပ်နေကြတာရှိပါတယ်ဒီဗြိတိန်နိုင်ငံမှာပဲထိုးနှံနေတာဖြစ်ပါတယ်ကနေဒါမှာတော့မကြခင်စားတော့မယ်အာရှနိုင်ငံတနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကသတင်းကိုလည်းဖတ်လိုက်ရပါတယ်ပြီးခဲ့တဲ့ဂျပန်အတွင်းမှာပဲသူတို့ကလည်းဒီဇန်နဝါရီလ2023မှာစပြီးတော့သူတို့နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဆေးကိုထိုးမယ်ဆိုတာမျိုးပြောနေပါတယ်ရှင်တကယ်လို့မှဒီကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကိုလည်းထိန်းချုပ်နိုင်မှုလိုတယ်ဆိုတော့မြန်မာနိုင်ငံကလည်းအတင်းနဲ့အမြန်ဆိုသလိုတော့ရောက်လာမှသိကြပါတယ်ရှင်အကောင်းဆုံးကတော့အမြန်ဆုံးအနေထားနဲ့ရောက်ရှိလာပါစေလို့ပဲဆုတောင်းရမှာဖြစ်ပါတယ်နော်အဲ့ဒါတော့ရှင်တရားကိုမောင်းဖို့ဆိုရဲတော့ရှင်မှာသူကအားပေးလျက်ပါ view ရေးတဲ့ view အဖွဲ့သူဖွဲ့သားတွေအားလုံးရဲ့ဓာတ်ပုံပါတဲ့ပြက်ကလေးလေးတအုပ်လောက် Christmas လက်ဆောင်နေနဲ့လိုချင်ပါတယ်တဲ့ဟုတ်ကဲ့ပါကျမတို့ view ကနေပြီးတော့ဓာတ်ပုံထုတ်တယ်ဆိုတာရေလို့တော့မရှိပါဘူးနော်ကျမတို့ wine တော်သူ wine တော်သားတွေရဲ့ဓာတ်ပုံကိုကြည့်ချင်နေဆိုရင်ကျမတို့ view မြန်မာပိုင်း Facebook စာမျက်နှာမှာတွားကြည့်လို့ရပါတယ်အဲ့မှာကျမတို့ဟိုအလင်းတင်တဲ့လိုဓာတ်ပုံလေးတင်ထားပေးပါရယ်ဥမာဆိုရင်မနစ်ကဒီလိုမျိုးယာတိပေါ့နော်ခရစ်စမတ်ယာတိမှာဆိုရင်ကျမတို့ဒီခရစ်စမတ်ရုံးနေမှာပွဲတော်လေးကျင်းပတဲ့ဓာတ်ပုံမျိုးတွေတင်ထားရပါတယ်ရှင်ဒီနှစ်တော့ကျမတို့တွေအားလုံးအိမ်ကနေအလုပ်လုပ်ရတဲ့အတွက်ကြောင့်မလို့အခုလိုမျိုးရုံးမှာစုပြီးတော့ခရစ်စမတ်ပွဲတော်မကျင်းပနိုင်ပါဘူးပြက်ကလေးအတွက်ဆိုရင်တော့ပြက်ကလေးလိုချင်တယ်ဆိုရင်နာမည်နဲ့နေရက်လိပ်စာကိုကျမတို့စီကို messenger ကပဲဖြစ်ဖြစ်ဒီ facebook စာမျက်နှာဒါမှမဟုတ်လေကျမတို့ရဲ့ email လိပ်စာ bambi@voanews.com တို့ကနေပြီးတော့စာရေးပြီးတော့ပို့လိုက်နိုင်ပါတယ်ရှင်ဟိုတလောရုံကတော့ပြက်ကလေးနေပို့ဖို့မသေးကြဘူးလို့ကျမပြောခဲ့တာအားလုံးကြားလိုက်မယ်ထင်ပါတယ်เนาะဒါပေမဲ့သတင်းကောင်းကတော့အဲ့ဒီနောက်ပိုင်းမှာပဲကျမတို့ပြက်ကလေးနေပို့ဖို့အဆင်ပြေမယ်ဆိုတော့ရေပြက်ကလေးနေဒီမှာ american ပြည်အောင်စုမှာအဆင်သင့်ဖြစ်နေပြီဆိုတော့ရေဟိုကျမတို့ရုံးကနေပြီးတော့အကြောင်းကြားလာပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံကိုအားလုံးစုပြီးတော့ပို့ဖို့လုပ်နေပါတယ်။မြန်မာနိုင်ငံရောက်ရင်မြန်မာနိုင်ငံကဝိုင်းတော်သူဝိုင်းတော်သားတွေကဝိုင်းပြီးတော့ကော်လုံးပို့ရမယ့်လိပ်စာတွေကပ်ပြီးတော့အစီအစဉ်မှာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ပြက်ကလေးလိုချင်တဲ့သောရရှင်နေအနေနဲ့ကျမတို့စီကိုနာမည်နဲ့နေရက်လိပ်စာတိတိကျကျလေးဒီအီးမေးလ်ကပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်အသေးချာရေးပို့လိုက်ပါနော်။အားပေးတဲ့ view ပေးတဲ့အားလုံးကိုကျေးဇူးတင်ပါတယ်ရှင်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်။သရရှင်တွေကိုနောက်ပိုင်းမှာမြတ်တာတီလက်ဆောင်ဖြစ်နေဆောင်းတေးလေးတစ်ပုဒ်နဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်digital view တွေတော်ရှင်နေကို view ကနေပြီးတော့ဒီ sound ring ကလာဒီဇမာကာလစောင်းတခြင်းလေးတစ်ပုတ်နဲ့မြစ်တာဒီလက်ဆောင်ပါခြင်းပါတယ်ရှင်။အရင်တုန်းကတော့ခိုင်ထူးတီဆိုသွားခဲ့တဲ့နာမည်ကြီးတခြင်းတစ်ပုတ်ဖြစ်ပါတယ်။မူရင်းတီဆိုသူအဆိုတော်ကြီးခိုင်ထူးလည်းကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ဒီတခြင်းကိုတခြားအဆိုတော်တွေလည်းပြန်ပြီးတော့ဆိုကြတာလည်းနားထောင်ရပါတယ်။ဒါပေမဲ့ဒီတစ်ခေါက်တော့ကျွန်မတလောကမှာနားထောင်ဖြစ်တဲ့မြန်မာနိုင်ငံကအဆိုတော်မလေး jewel ပြန်ပြတ်တီဆိုထားတဲ့ပုံစံလေးကိုထုတ်လွှင့်ပေးခြင်းပါတယ်။ခိုင်ထူးရဲ့နှင်းဝေတဲ့ဆောင်းတခြင်းကိုဂျူဝယ်ပြန်ပြောတည်ဆိုထားတာဖြစ်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ဆောင်းနှင်းဝေတဲ့မနက်ခင်ဝေလွန်ဆုံးမှုတွေပုံများတဲ့မောင်ရဲ့တကူရဲ့ခွေမောင်ရဲ့So
ဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းနေရနေညာပိုင်းနဲ့တင်းနေလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင
ဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အီဂျစ်နိုင်ငံကအနုပညာရှင်တယောက်ဟာခဲတံထိပ်ဖျားလေးတွေမှာဗပုရုပ်ထုလေးတွေထုလုပ်နေပါဗါ။အိန္ဒိယနိုင်ငံကဇုံတွဲတွဲဟာ PPE တကိုးရေးအကာအကွယ်ဝတ်စုံတွေဝတ်ဆင်ပြီးကွာရန်တင်းစင်တာမှာမင်္ဂလာဆောင်ခဲ့ကြပါဗါ။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါဗါ။အိ
ချင်းနိုင်ငံကအနုပညာရှင်တယောက်ဟာခဲတံထိပ်ဖျားလေးတွေမှာပုဂုယုတ်ထုလေးတွေထုလုပ်နေပါတယ်။အသက်28နှစ်အရွယ်အီဘရာဟင်ဘီလဲဟာမှန်ဘလူးနဲ့တခြားပစ္စည်းကရိယာတွေကိုသုံးပြီးအီချစ်သမိုင်းကိုကိုစားပြုတဲ့ပုဂုယုတ်ထုလေးတွေထုလုပ်နေတာပါ။ထိုင်ဝမ်နှင့်ပညာရှင်တယောက်ရဲ့လက်ရာတွေကိုသဘောကျပြီးအခုလိုအီဂျစ်ဘီယန်ဖာရိုရဲ့ယုတ်ထုတွေကိုခဲတံထိပ်ဖျားမှာပုံဖော်ခဲ့တာပါ။အနုပညာဟာအကြံဉာဏ်ပေါ်အခြေခံပြီးအီချစ်ရှေးဟောင်းမွေနှင့်ပုံတွေကိုအခုလိုဖန်တီးခြင်းအဖြစ်ထိန်းသိမ်းမိတာလည်းဖြစ်တယ်လို့ဘီလဲကပြောပါတယ်။သူကဥပဒေဖွဲရထားသူတယောက်ဖြစ်ပြီးတော့သူ့ရဲ့လက်ရာတွေကိုလူမှုကွန်ရက်စာမျက်နှာတွေပေါ်မှာလည်းတင်ပြရောင်းချပါရယ် YouTube စာမျက်နှာမှာလည်းသူ့ရဲ့အနုပညာလက်ရာတွေကိုဘယ်လိုထုတ်လုပ်တယ်လဲဆိုတာရှင်းပြတဲ့ဗီဒီယိုတွေဝေမျှနေပြီးတော့သူ့လက်ရာတွေကိုရောင်းချဖို့အတွက်ပြပွဲတစ်ခုလုပ်ဖို့ရှိတယ်လို့လည်းပြောပါရယ်ရှင
်ဒီကနေ့အပတ်ရုရှားတောင်ပိုင်း Rest of Ondo မြို့မှာဗီဒီယိုမီဗန်ရောင်းတဲ့ဆိုင်တစ်ခုမီးလောင်တဲ့အတွက်မီးဗန်တွေဖောက်နေတဲ့မြင်ကွင်းကိုမြင်ခဲ့ကြရပါတယ်မနက်အစောပိုင်းမှာမီးလောင်ခဲ့တာဖြစ်ပြီးတော့ရုရှားအရေးပေါ်ဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာမနက်စောစောမီးရှူးမီးပန်းတွေပောက်ကွဲနေတာကိုမြင်ခဲ့ရတာပါလမ်းတွေကိုအချိန်အကြာကြီးပိတ်ထားခဲ့တဲ့အတွက်လည်းမြို့အတွင်းလမ်းပိတ်ဆို့မှုတွေဖြစ်ပေါ်ခဲ့တယ်လို့ဒေတာတွင်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်နိုင်ပေါင်းများစွာနဲ့မီးတပ်သမားပေါင်းများစွာကိုအုံပြုပြီးမီးငြိမ်းတတ်ခဲ့ရတယ်လို့ရုရှားအရေးပေါ်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ဒဏ်ရာရသေဆုံးသူမရှိပေမဲ့လည်းမီးလောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းနေပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာတော့တရုတ်သမီးတယောက်ဟာကိုရိုနာဗိုင်းရဲ့စစ်ဆေးတွေ့ရှိခဲ့ပေမဲ့လို့ PPE တကူရေအကာအကွယ်ဝတ်စုံကိုဝတ်ဆင်ပြီးမင်္ဂလာဆောင်ခဲ့ပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းရာဂျစ္စတန်ပြည်နယ်ကတရုတ်သမီးဟာမင်္ဂလာဆောင်တဲ့နေ့ကိုရောက်မှကိုရိုနာဗိုင်းရဲ့စကူးဆက်ခံထားရတဲ့ဆိုတာကိုစစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်ပြီးကွာရန်တင်းစင်တာကိုပို့ဆောင်ခံခဲ့ရပါတယ်။ဒါပေမဲ့သူတို့သားနဲ့အဖေဖြစ်သူတို့ကကွာရန်တင်းစင်တာကို PPE ဝတ်စုံတွေနဲ့လိုက်လာပြီးလူနည်းနည်းနဲ့ပဲမင်္ဂလာပွဲကိုအကျဉ်းုံချင်းပါခဲ့ပါတယ်။သူတို့သမီးရဲ့ဦးလေးဖြစ်သူပိုးကူးဆက်ခံခဲ့တာကိုသိခဲ့ရပြီးခြေရခံလိုက်တာမှာသူတို့သမီးနဲ့ညီမဖြစ်သူလည်းပိုးကူးဆက်ခံခဲ့ရတာဖြစ်ပါတယ်။မင်္ဂလာပွဲကိုဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ဆေးရုံတာဝန်ရှိသူတွေရဲ့ကြီးကြပ်မှုအောက်မှာကျင်းပခဲ့တာပါ။ဒီပွဲမှာနှစ်ဖက်မိဘတွေနဲ့မင်္ဂလာဆောင်ပေးတဲ့ဘုန်းကြီးပဲ PPE ဝတ်စုံတွေဝတ်ပြီးပါဝင်ခဲ့ကြပါတယ်ရှင်။
ဂျမနီနိုင်ငံမီချင်ဒက်မြို့မှာဆင်းဆင်းကျင်းပနေကြဖြစ်တဲ့ခရစ်မတ်ဘိုးဘိုးကြီးစန်တာကလော့စ်ပြေးပွဲကိုကိုရိုနာကပ်ရောဂါကြောင့်အပြေးသမားတွေကိုတီးကြစီပြေးခိုင်းခဲ့ပါတယ်။သူတို့အခုလိုတီးကြစီပြေးနေကြတဲ့ပုံတွေကိုဓာတ်ပုံရိုက်ပြီးအွန်လိုင်းပေါ်လဲတင်ကိုင်းခဲ့ပါတယ်။တတိရှိတဲ့လူတချို့ကတော့စန်တာကလော့စ်ဘိုးဘိုးကြီးလိုမျိုးဝတ်စုံအနီးခေါင်းစွပ်အချွန်အနီးအောင်တွေကိုဝတ်ဆင်ပြီးမြို့ရဲကလမ်းတွေပေါ်မှာခက်ခွာခွာပြေးခဲ့ကြပါတယ်။အရင်နှစ်တွေတုန်းကတော့ပါဝင်သူ 1,000 ကနေ 1,200 လောက်ရှိတတ်ပြီးတော့မျိုးရဲကလမ်းကျင်းလေးတွေမှာပြေးရတာလို့ပါဝင်ခဲ့သူတို့ကပြောပါတယ်။ဂျာမနီနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကိုမတ်လနဲ့ဧပြီလတွေအတွင်းတုန်းကတော့
အောင်အမြင်မြင်ထိန်းချုပ်ထားနိုင်ခဲ့ပေမဲ့လည်းအခုအချိန်မှာတော့အသေးအပြောက်ပိုများတဲ့ကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းကိုရင်ဆိုင်နေရပါတယ်။ဒါကြောင့်လဲစားတောက်ဆိုင်တွေအရက်ဘားတွေကိုပိတ်ခိုင်းထားပြီးကျောင်းတွေနဲ့ကုန်စုံဆိုင်တွေကိုတော့ဖွင့်ထားပါတယ်ခင်ဗျာ
Lady
ရှင်တွေအတွက်ဆောင်းရသည့်အားလရဲ့ VOA ရဲ့တေးတချင်းလက်ဆောင်ပိုးတာလီတိမ့်တဲ့ရက်ဆက်တဲ့ဆောင်းတချင်းကိုနားဆင်ခဲ့ကြရတာပါရှင်အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးပြောပြပေးမှာပါ American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကအရေးပေါ်အတွက်အသုံးပြုခွင့်အတည်ပြုပေးလိုက်တဲ့ Pfizer ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးတွေကိုတနင်္လာနေ့မှစထိုးပေးနိုင်တော့မှာဖြစ်ပါတယ်Pfizer ကုမ္ပဏီရဲ့ဆက်ယုံတည်ရှိရာမီရှိဂန်ပြည်နယ်ကာလာမာဇူးမြို့ကနေအဆမတန်အေးအောင်စီမံထားတဲ့ပုံးတွေနဲ့ American နိုင်ငံတခွန်းကကာကွယ်ဆေးဖြန့်ဖြူးတဲ့နေရာတွေကိုတနင်္လာနေ့မှာစတင်ပို့ဆောင်နေပြီဖြစ်ပါတယ်။ကမ္ဘာကြီးအတွက် COVID-19 ဒဏ်ခံခဲ့ရတာဟာခြေကွဲပွဲဖြစ်တယ်လို့ကမ္ဘာကြီးကိုအသက်တပန်းပြန်လည်ပြုပြင်ပြောင်းလဲနိုင်မယ်။နမျောနည်းနဲ့အခွင့်အလမ်းပြည့်ကိုလည်းရခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာနေပြည်တော်အပအဝင်တိုင်းနယ်ပြည်နယ်တွေမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုမြင့်တက်ခဲ့တဲ့အတွက်ဒီဇင်ဘာလ15ရက်နေ့ကြီးရက်ဆိုင်ထားခဲ့တဲ့ပြည်ပင်လေကြောင်းခီးစင်တွေကိုဒီလထဲမှာပြန်ပြီးစတင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိဒီရောဂါအကူးစက်ခံရသူက 38,000 ကျော်ရှိပြီးသေဆုံးရသူက 2,268 ယောက်ရှိပါတယ်။တရုတ်တို့မဲခေါင်မြစ်ပေါ်မှာတိစောက်ထားတဲ့ဆယ်ရီရဲ့ရေနဲ့နှပြင်ကိုဂျိုရုကနေလေ့လာစောင့်ကြည့်မယ်American အစိုးရထောက်ပံ့ပေးထားတဲ့စီမံကိန်းကိုတနင်္လာနေ့မှာစတင်လိုက်ပြီးဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် V
VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.